Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် View American တန်းကနေ2020ခုနှစ် April 26ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိလိုင်းမီတာ31 32 51နဲ့လိုင်းမီတာ190တို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်နိုင်ကအကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်တော်စုနယူးယောက်မြို့မှာနေထိုင်သူတွေအနေနဲ့ COVID-19 ကပ်ရောဂါရှိမရှိဆိုတာကိုစီးဆိုင်နေမှာမချခင်စစ်နိုင်တော့မှာဖြစ်တယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးဖို့အတွက်စီးဆိုင်9,000ကိုခွင့်ပြုသွားမှာဖြစ်ပြီးတော့တနေ့ကိုစမ်းသပ်မှုပေါင်း4,000လောက်လုပ်နိုင်ဖို့ရည်မှန်းထားတယ်လို့အန်ဒရူးကိုမိုကပြောပါတယ်။ဒါပြင်နယူးယောက်မြို့ကဆေးရုံ၄ခုမှာအလုပ်လုပ်နေတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဗိုင်းရပ်စ်ကိုကုကံနိုင်တဲ့ကိုခံအားရှိမရှိဆိုတာကိုလည်းစမ်းသပ်စစ်ဆေးခွင့်ရမှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံတကာယောဂါကူးစက်ခံသူ 9,300 ကျော်ရှိပြီးသေဆုံးသူ 9,300 ကျော်ရှိပါတယ်။ညောင်မြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ 18,000 ကျော်ရှိပါတယ်။ဒီချိန်ထဲမှာပဲခန္ဓာကိုယ်အတွင်းကိုခံအားပဋိစီဘွားပစ္စည်းတွေကြောင့် COVID-19 ယောဂါပျောက်ကင်းသွားတဲ့သူတွေအနေနဲ့နောက်တစ်ချိန်ကိုရိုနာဗိုင်းရပ်စ်ကူးစက်မခံရဘူးလို့ပြောနိုင်တဲ့သက်သေအထောက်အထားဘာမှမရှိဘူးလို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။ကမ္ဘာ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ 9,300 ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက 3,000 ကျော်ရှိပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတအီမီရောမှာတောက်ကြာနေကပြုလုပ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတထရမ့်ဟာပထမဆုံးအကြိမ်ဖြစ်တဲ့သတင်းတောက်တရဲ့မိကုန်းတွေကိုပြန်လည်ဖိချားခြင်းမရှိဘဲနဲ့အဆုံးသတ်ခဲ့ပါတယ်။ဒါဟာအီမီရောမှာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်နေ့စဉ်သတင်းစာရှင်းလင်းပွဲတွေအတွင်းသတင်းတောက်တရဲ့မိကုန်းကိုပထမဆုံးအကြိမ်ဖိချားခြင်းမလုပ်ခဲ့တာဖြစ်သလိုသမ္မတအနေနဲ့နောက်ပိုင်းမှာလည်းအလားတူထပ်ပြီးတော့လှုပ်လာနိုင်ဖို့ရှိနေပါတယ်။သတင်းစာရှင်းလင်းပွဲမှာသမ္မတရဲ့အခန်းကဏ္ဍကိုအဆုံးသတ်နိုင်အောင်ပုံစံပြောင်းဖို့အီမီရော့အတွင်းမှာဆွေးနွေးမှုတွေရှိနေတယ်လို့အမြင်ဖော်လိုတဲ့အီမီရော့တာဝန်ရှိသူ၄ယောက်နဲ့အီမီရော့နဲ့နီးစပ်တဲ့ Republican အမတ်တွေကပြောပါတယ်။အီမီရော့ရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲတွေဟာပုံမှန်အားဖြင့်တော့တနအီကျော်ကြာလေးရှိပြီးတော့ဒီသတင်းစာရှင်းလင်းပွဲတွေအတွက်မှာသမ္မတထရမ့်နဲ့သတင်းတောက်တွေကြားမှာလည်းအပြန်အလှန်အခြေတင်ပြောဆိုမှုတွေအများပြားဖြစ်လေရှိပါတယ်။သမ္မတထရမ့်အနေနဲ့အရေးကြီးတဲ့သတင်းတွေနဲ့သတင်းကောင်းတွေကလွယ်ပြီးကျန်တဲ့သတင်းစာရှင်းလင်းပွဲတွေမှာဘာမှမပြောဘဲဒုသမတမိုက်ပန့်နဲ့ကျန်းမာရေးတာဝန်ရှိသူတွေကိုလွှဲထားဖို့သူ့ရဲ့အကြံပေးတွေကပြောနေတာဟာသတင်းမပေါင်းများစွာရှိလာခဲ့ပြီဖြစ်တယ်လို့အင်ဂျီရောတာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်လာမဲ့စီးပွားရေးထိခိုက်မှုတွေကိုကိုင်တွယ်ဖြေရှင်းဖို့အတွက်နိုင်ငံတွေအနေနဲ့စတင်စဉ်းစားကြဖို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ရဲ့အကြီးအကဲကတိုက်တွန်းလိုက်ပါရယ်။ဒုတိယကမ္ဘာစစ်အပြီးနိုင်ငံတွေပြန်လည်ထူထောင်နိုင်အောင်ကူညီဖို့အတွက်အမေရိကန်ကလုပ်ခဲ့တဲ့ Marshall Plan လို့အစီအစဉ်မျိုးလုပ်ဖို့အင်္ဂလကကျက်ချေနီနဲ့လာဂျန်နီဖွဲ့ရဲ့ဥက္ကဋ္ဌ Francesco Roca ကပြောလိုက်တာပါ။ဒါပြင်ကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်လူမှုငြိမ်သက်မှုတွေစာရေးစာငတ်မောက်ခေါင်းပါမှုအန္တရာယ်နဲ့ရင်ဆိုင်လာရနိုင်တယ်လို့လည်းသူကသတိပေးလိုက်ပါတယ်။နောက်နိုင်ငံတွေအပါအဝင်ကမ္ဘာတစ်ဝန်းမှာလူတွေတန်းနဲ့ချီပြီးအိမ်ထဲကနေအပြင်မထွက်ဘဲနေနေရတဲ့အတွက်ဝင်ဝင်မရှိတာကလည်းအလွန်ကိုစိုးရိမ်စရာကောင်းတဲ့အချက်တစ်ခုဖြစ်တယ်လို့သူကဗီဒီယိုကနေတဆင့်ပြုလုပ်ခဲ့တဲ့အစည်းအဝေးအတွင်းမှာပြောကြားခဲ့ပါတယ်။စီးပွားရေးပြန်လည်ထားဖို့အတွက်ကြီးမားတဲ့အစီအစဉ်တွေမရှိဘူးဆိုရင်လူတွေအနေနဲ့သူတို့ရဲ့လူမှုအတိုင်းဝိုင်းတွေကိုစွန့်ခွာလာကြမှာဖြစ်ပြီးတော့ရွှေပြောင်းချေချမှုတွေလည်းပိုများလာမှာဖြစ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံသူ2ဦးထပ်မံတွေ့ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်တဲ့အတွက်အခုဆိုရင်ရောဂါကူးစက်ခံသူအဖြစ်အတည်ပြုသူ146ဦးထိရှိသွားပြီဖြစ်ပါတယ်။ဒီကနေ့မနက်9နာရီကထုတ်ပြန်ကြရရသကိုင်းမြို့ကအသက်48နှစ်အရွယ်အမျိုးသားတအူးနဲ့ရန်ကုန်တိုင်းကမာရွတ်မြို့နယ်ကအသက်32နှစ်အရွယ်အမျိုးသားတအူးမှာယောဂကူးစက်နေတာတွေ့ခဲ့ရတာပါတအူးကတော့မကြသေးခင်တုန်းကပြိပခီးသွားခဲ့ဘူးသူဖြစ်ပြီးနောက်တအူးကတော့ယောဂပိုးကူးစက်သူနဲ့ထိတွေ့ခဲ့သူဖြစ်တယ်လို့ပြောပါတယ်အခုချိန်ထိတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ5ယောက်ရှိပါတယ်လက်ရှိလှုပ်ဆောင်နေတဲ့ယောဂထိန်းချုပ်ရေးအစီအစဉ်တွေကိုမေလလယ်အထိဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးတော့လူလူအနေနဲ့ပူပေါင်းပါဝင်ကြဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကပန်ကြားထားပါတယ်။အချိန်ထဲမှာပဲထိုင်းနဲ့စင်ကာပူနိုင်ငံတွေကနေမြန်မာနိုင်ငံကိုပြန်လာခြင်းနဲ့သူတွေအတွက်ကယ်ဆယ်ရေးလေယာဉ် relief flight ကိုစီစဉ်ပေးသွားမယ်အကြောင်းသက်ဆိုင်ရာတန်ယုံတွေကမနေ့ကသတင်းတွေထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုပြန်ခြင်းနဲ့သူတွေအနေနဲ့တန်ယုံတွေကိုအမြန်ဆက်သွယ်ကြဖို့နဲ့ပြန်လာတဲ့အခါမှာလည်းအစိုးရကသတ်မှတ်ထားတဲ့ facility quarantine 21ရက်နဲ့ home quarantine လို့ခေါ်တဲ့နေမှာတည်တံ့ခွင့်နေတာ9ရက်ကိုမဖြစ်မနေလောက်အောင်မှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
အဲ့ဒါညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ9မီတာ31 kHz 6833ညတိုင်းဒိုမီတာ32 kHz 6383ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းငွေမှာ5လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသစဉ်အောင်ပါတင်းမီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်စင်ကာပူနိုင်ငံမှာတနင်္ဂနွေတရက်ထဲကိုဗစ် -19 ရောဂါပိုကူးဆက်တဲ့သူ932ဦးရှိတဲ့အတွက်စုစုပေါင်းပိုကူးဆက်ခံထားရသူ13000ကျော်ရှိပါတယ်။အသစ်ကူးဆက်တဲ့အထက်အနည်းငယ်နေထိုင်သူ15ဦးပါဝင်ပြီးကျန်ရောဂါကူးဆက်သူအများစုကနိုင်ငံသားအလုပ်သမားတွေနေထိုင်တဲ့အဆောင်တွေကဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူရေ 9.8 သန်းမဲ့ရှိတဲ့စင်ကာပူမှာအရှေ့တောင်အာရှနိုင်ငံတွေကလာရောက်အလုပ်လုပ်ကြနေသူ3သိန်းကျော်ရှိပြီးသူတို့တွေကအဆောင်တွေမှာစုဝေးနေထိုင်ကြတာဖြစ်ပါတယ်။ဂျပန်နိုင်ငံမှာတနင်္ဂနွေနေ့စီးရင်အရကိုရိုနာဗိုင်းရပ်စ်ကူးစက်သူ82ဦးရှိတဲ့အတွက်တာဟာဧပြီတရနေ့နောက်ပိုင်းမှာကူးစက်မှုအရေအတွက်အများဆုံးဖြစ်တယ်လို့ကျိုတိုသတင်းဌာနကဖော်ပြပါတယ်။ဂျပန်မှာပိုးကူးစက်ခံထားရသူစုစုပေါင်း13000ကျော်နဲ့သေဆုံးသူ360လောက်ရှိနေပါတယ်။ဖိလစ်ပိုင်မှာရောကိုဗစ် -19 ကူးစက်ခံထားရသူ9500ကျော်နဲ့သေဆုံးသူ900ကျော်ပြီလို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ပြန်လည်ကျန်းမာလာသူကတော့860ကျော်ရှိပါတယ်။တနင်္ဂနွေနေ့ထိစီးရင်အရမလေးရှားမှာရောဂါကူးစက်ခံထားရသူ9900ကျော်နဲ့သေဆုံးသူ98ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားခဲ့တဲ့တရုတ်နိုင်ငံမှာတော့ဟေလောင်ကျင်းပြည်နယ်နဲ့ကွမ်တောင်ပြည်နယ်တွေမှာကူးစက်မှုအသစ်12ဦးလောက်ရှိတဲ့ဆိုပေမဲ့တနင်္ဂနွေနေ့ထိ17ရက်ဆက်တိုက်သေဆုံးသူစီးရင်မရှိပါဘူးရှင်။ကိုဗစ် -19 ကာယောဂတိုက်ဖျက်ရေးမှာဇွဲရှိရှိနဲ့လှုပ်ဆောင်ကြဖို့အိန္ဒိယပြည်သူတွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီကတိုက်တွန်းလိုက်ပါတယ်။ယောဂကူးစက်မှုနဲ့ပတ်သက်ပြီးတော့ကိုမျိုးရပတ်ဝန်းကျင်မှာမဖြစ်သေးလို့ဖြစ်မလာနိုင်ဘူးလို့တွက်ဆပြီးတော့သတိပေါ်ရမနေကြဖို့လည်းဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။အိန္ဒိယရဲ့လူဦးရေထူထပ်များပြားတာတန့်ရှင်းမှုမရှိတာနဲ့အခြေခံအဆောက်အုံစနစ်တွေအားနည်းတာကြောင့်ယောဂကူးစက်မှုပိုများလာတာတွေ့ရတယ်လို့လေ့လာသူတွေကပြောပါတယ်။ COVID-19 ကပ်ယောဂအန္တရာယ်ကြောင့်တင်းကျပ်တဲ့စည်းကမ်းတွေချမှတ်ထားတဲ့အိန္ဒိယနိုင်ငံမှာမြို့တွေနဲ့ကျေးလက်ဒေသကစည်းဆိုင်တချို့ကိုစနေနေ့ကပဲပြန်ဖွင့်ခွင့်ပြုခဲ့ပါတယ်။စည်းဆိုင်ကြီးတွေနဲ့စားတောက်ဆိုင်တွေအပြင်ယောဂကူးစက်မှုတွေအဓိကကျုံ့ရတဲ့နေရာတွေကဈေးတွေကိုတော့ဆက်ပြီးတော့ပိတ်ထားပါတယ်။စည်းဆိုင်တွေကိုဝန်ထမ်းအင်အားတဝက်နဲ့သာပြန်ပြီးတော့ဖွင့်ဖို့သတ်မှတ်ထားတဲ့အတိုင်းလူချင်းခက်ခွာခွာနေဖို့နှာခေါင်းစည်းနဲ့လက်အိတ်တွေဝတ်ဆင်ကြဖို့ပြည်ထောင်စုဝန်ကြီးဌာနကအမိန့်ထုတ်ပြန်ထားပါတယ်။ American ပြည်ထောင်စု Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီးရင်တွေအရအိန္ဒိယမှာယောဂကုသခံထားရသူ26000ကျော်နဲ့သေဆုံးသူ800ကျော်ရှိပါတယ်ရှင်။ကျမ်းမာရေးပကောင်းမှုဆိုပြီးသတင်းတွေထွက်နေတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းသုံးလေးရှိတဲ့အထူးရထားကိုမြောက်ကိုရီးယားနိုင်ငံအရှိပိုင်းအပန်းဖြစ်မျိုးကအိမ်တော်မှာရနာထားကြောင်းဂျူဒုဓပုံတွေကိုမြောက်ကိုရီးယားအရေးဆောင်ကြီးအကဲခန့်နေတဲ့ 38th website ကဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့မိသားစုအသုံးပြုနိုင်ဖို့27ရက်နေ့နဲ့23ရက်နေ့ကဝန်ဆန်းမျိုးမှာအထူးရထားကိုရထားတာဖြစ်တဲ့အကြောင်းစနေနေ့ကရေးသားခဲ့တာပါ။ရထားရထားတာတွေ့ပေမဲ့မြန်ကိုရီးယားကောင်ဆောင်ရှိတဲ့နေရာနဲ့ကျန်းမာရေးအခြေအနေတွေကိုတက်တည်မပြနိုင်ကြောင်းလည်း 38th အဖွဲ့ကပြောပါတယ်။မြန်ကိုရီးယားနိုင်ငံကိုထူထောင်ခဲ့တဲ့အဖိုးဖြစ်သူကင်မီဆွန်းရဲ့108နှစ်မြောက်မွေးနေ့ဂုဏ်ပြုပွဲကို April 15ရက်နေ့ကတက်ရောက်ဖို့ပြက်ကွက်ခဲ့ပြီးတဲ့နောက်ပိုင်းကဆက်လို့မြန်ကိုရီးယားကောင်ဆောင်ကင်မီရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးခမန်းချက်တွေပေါ်ထွက်လာခဲ့တာပါ။အိန္ဒိယတောင်ကိုရီးယားနိုင်ငံကတော့ထင်ကြေးပေးပြောဆိုချက်တွေအပေါ်မှာချော့ချော့ပေါ်ပေါ်သာတုံ့ပြန်ပြောဆိုထားပါတယ်ရှင်။ရင်းနှီးနိုင်ငံကခွဲထွက်ရေးအုပ်စုဖြစ်တဲ့တောင်ပိုင်းအတင်ကူပြောင်းရေးကောင်စီ STC ကတောင်ပိုင်းဒေသမှာကုပိုင်အုပ်ချုပ်ရေးထူထောင်မယ်လို့တနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။အေဒန်နဲ့တောင်ပိုင်းကအုပ်ချုပ်ရေးနယ်တွေအားလုံးမှာအရေးပေါ်အုပ်ချုပ်ရေးအခြေအနေကိုကြေညာကြောင်း STC ကကြေညာချက်ထုတ်ပြန်လိုက်တာပါ။ဒီလိုကုပိုင်အုပ်ချုပ်ရေးထူထောင်မယ်ဆိုရင်စိုးကျိုးတွေစိုးစိုးဝါးဝါးတွေ့ရလိမ့်မယ်လို့ဆော်ဒီအာရေဗျနိုင်ငံကကြေတောင်းနောက်ခံပြုထားတဲ့ရင်းနှီးအစိုးရကကြေညာထားတာကြောင့်နိုင်ငံတွင်းတိုက်ပွဲတွေထပ်ဖြစ်လာမယ်အန္တရာယ်ရှိပါတယ်။မမမှုနဲ့ယောဂဗျာထူပြောမှုကြောင့်အားနည်းနေတဲ့ရင်းမြေနိုင်ငံအတွင်းအခုလိုကမ္ဘာကပ်ယောဂကြာရောက်နေချိန်မှာပဋိပက္ခဖြစ်နေတဲ့အုပ်စုတွေကြားအငြင်းတွေအပြည့်ရနိုင်မှုကုလသမဂ္ဂကကြိုးပမ်းနေစေဖြစ်ပါတယ်။တောင်ပိုင်းအတင်ကူပြောင်းရေးကောင်စီ STC ရဲ့တပ်ဖွဲ့တွေ AD မျိုးတွေရွှေပြောင်းတက်ဆွဲထားတာတွေ့ရတယ်လို့လည်း Writer သတင်းဌာနကပြောပါတယ်။အဲ့ဒီမျိုးဟာ STC ပါဝင်တဲ့ဆော်ဒီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကကြိုးတောင်းနောက်ခံပြုထားပြီး နိုင်ငံတကာကတရားဝင်အသိအမှတ်ပြုထားတဲ့ရီမေအစိုးရယာယီရုံးစိုက်တဲ့မျိုးလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတဲ့ဆိုဒီနိုင်ငံရဲ့ဂျာဝေစစ်ဆက်ပြီးမှုနဲ့အုပ်စုအလုံးပါဝင်တဲ့အစိုးရဖွဲ့စည်းပုံနဲ့တပ်တွေအလုံးကိုဗဟိုအစိုးရလက်အောက်မှာထားရှိဖို့သဘောတူညီထားခဲ့ပေမဲ့အခုအချိန်ထိတော့အစိုးရတည်းရဲ့ဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူးရှင်။တင်းနေနေညပိုင်းထိတဲ့ရောက်တဲ့ရင်းတွေကိုအချိန်ညလိုအပြီးမှာတော့တင်းဆောင်မရီနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
ကျမကစုမမရှင်အခုတော့ရန်ကုန်တိုင်းထဲကမြို့နယ်တချို့မှာကပ်ရောဂါဖြစ်နေတဲ့အချိန်အိမ်တွေထဲမှာပဲနေကြဖို့ကျန်းမာရေးဝန်ကြီးဌာနကအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းကိုပြောပြပေးကြပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူတွေတိုးလာနေချိန်မှာပဲကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့ရန်ကုန်တိုင်းတွင်းကမြို့နယ်တချို့မှာနေအိမ်တွေထဲမှာပဲနေကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအမိန့်ထုတ်ပြန်လိုက်တာပါ။1995ခုနှစ်ကူးစက်ရောဂါများကာကွယ်နိုင်နေရေးဥပဒေပုံမှန် 21 ပုံမှန်ခွဲခါခွေးပါလုတ်ပိုင်ခွင့်အရာထုတ်ပြန်လိုက်တာဖြစ်ပြီးစနေနေ့မှာစတင်အသက်ဝင်ခဲ့တဲ့အမိန့်အရာတာမွေမြို့နယ်ဘူတထောင်မြို့နယ်နဲ့မင်္ဂလာတုံမြို့နယ်သုံးမြို့နယ်မှာနေထိုင်သူတွေမလူအပ်တဲ့အပြစ်မသွားကြဖို့တားမြစ်ထားတာဖြစ်ပါတယ်။မဖြစ်မနေဈေးဝယ်ထွက်တဲ့ဆိုရင်တဦးပဲထွက်ဖို့စေုပ်စေကဲသွားတယ်ဆိုရင်လည်းတဦးထက်မပိုကြဖို့အပြစ်ထွက်ရင်လည်းပါဇက်နှာခေါင်းစည်းတွေဝတ်ကြဖို့ကိုလည်းတတ်မှတ်ထားပါတယ်။အမိန့်အရာတော့သက်ဆိုင်ရာရက်ွက်မြို့နယ်တွေတဲ့ခွင့်ပြုချက်ရထားတဲ့ရင်းတွေသာတွာလာခွင့်ရှိမှာဖြစ်ပြီးအမိန့်ကိုမလိုက်နိုင်ရင်တော့အရေးယူခံရမှာပါ။ရန်ကုန်မြို့ကတရားလွှတ်တော်ရှင်နေဦးရောဘတ်ဆန်းကတော့ထောင်တန်းငွေတန်းအပါအဝင်အရေးယူအပြစ်ပေးခံရနိုင်တဲ့အမိန့်ဖြစ်တဲ့အတွက်အများပြည်သူသိအောင်ရှင်းပြဖို့လိုတယ်လို့ပြောပါတယ
်။ကူးစက်ရောဂါများကာကွယ်နည်းနည်းဥပဒေဆိုတာကနဝတ္တလက်ထက်မှာပြဋ္ဌာန်းခဲ့တာပါ။အဲ့ဒီပြဋ္ဌာန်းချက်မှာပုံမှန်နှစ်ကကြီးမှာဆိုရင်ကူးစက်ရောဂါကိုအဓိပ္ပာယ်ဖွင့်ထားပါတယ်။ဒီဥပဒေကိုပြဋ္ဌာန်းခြင်းကလူအဖွဲ့အစည်းတစ်ခုလုံးကိုယောဂဘေးကကူးစက်ပြီးဒုက္ခရောက်ရမှုတွေကနေလွတ်ကင်းအောင်ဆိုပြီးတော့အဲ့ဒီလိုပြဋ္ဌာန်းပေးတဲ့ဥပဒေကိုမလိုက်နိုင်ရင်တော့ဖြင့်ဥပဒေရအရေးယူလို့ရပါတယ်။အခုတာမွေရဲ့ဘိုးတထောင်ရဲ့မင်္ဂလာတုံရဲ့လို့ဆိုပြီးတော့ပြဋ္ဌာန်းနေကြ။အဲ့တော့အဲ့ဒီလိုထုတ်ပြန်တဲ့ဥပဒေတွေကိုလိုက်နာဖို့ပြက်ကွက်မယ်ဆိုရင်ပြင်ဆင်ချက်တွေအရဆိုပြစ်ဒဏ်နေရာလဲတိုးထားတယ်။အခုကျွန်တော်တို့ဖြစ်နေတဲ့ COVID-19 အင်မတန်အန္တရာယ်ကြီးတဲ့ရောဂါရောက်နေလို့ပါ
။ကျန်းမာရေးပညာပေးလုပ်ငန်းတွေမှာကုလဆောင်ရွက်ပေးနေတဲ့ရန်ကုန်မြို့ကဒေါက်တာကိုကိုထွေးကတော့ကိုယ်တိုင်လည်းကူးစက်မခံရအောင်တခြားသူတွေလည်းထက်စစ်မကူအောင်ကျန်းမာရေးဝန်ကြီးဌာနရဲ့ထက်စစ်ထုတ်ပြန်ချက်တွေကိုလိုက်တာဖို့တိုက်တွန်းထားပါတယ်။
ဆိုရတော့ဒါတူတူလူလူအိမ်မှာပဲနေပြပါလို့ပြောတာအဲ့တော့အတိအကျတော့အိမ်မှာနေဖို့ကတော့အရေးကြီးကြီးတယ်ဆင်းရဲဖို့ပေါ့နောက်ထပ်တလားလောက်တာမြူတိုင်းလူတိုင်းကနေနိုင်နေဆိုရင်ကျွန်တော်တို့ဒီ virus ကတော်တော်လေးဟို clear ဖြစ်သွားပါပါဟိုအိမ်ရနေပြီးမဖြစ်မနေထွက်ရမယ့်လူမျိုးကြရဲအလုပ်သွားရမယ်အစိုးရဝန်ထမ်းအဲ့လိုမျိုးကြရဲတယောက်ထွက်ပေါ့လေတကယ်လို့စေကတော့ပြရမယ့်လူမျိုးဆိုရင်တော့နှစ်ယောက်ထွက်ပေါ့နောက်တော့တော့အိမ်မှာပဲနေပါနော်ကျွန်တော်တို့ကျမကြီးဝန်ထမ်းဒီဘက်ကနေလဲအဲသူတို့ဘက်ကတောက်ဆစ်ချင်တာတော့အိမ်မှာပဲနေပြပါအပြင်ထွက်လို့ရောဂါတွေဖြစ်ရင်ကျွန်တော်တို့ရေထွက်လဲအရန်အဲဒုက္ခများပါတယ်ဒီဘက်ကကျမကြီးဝန်ထမ်းနေလဲဆေးရုံဒီမှာလူတွေရဲများနေတယ်တက်နိုင်ဆိုအိမ်မှာပဲနေပါလို့
ကျမကြီးဝန်ကြီးဌာနကတက်နိုင်သမျှအပြင်မထွက်ဘဲအိမ်ထဲမှာပဲနေကြဖို့ပြောထားပေမဲ့ကျမ်းမာရေးကိစ္စအပါအဝင်အရေးပေါ်လိုအပ်ချက်အရာသွားလာမယ်ဆိုရင်တော့သက်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်နဲ့သွားလာခွင့်ပြုထားပါတယ်။ကမ္ဘာကပ်ရောဂါနဲ့ကြုံနေရတဲ့အရေးပေါ်အခြေအနေမျိုးမှာလိုအပ်ချက်အရာထုတ်ပြန်တဲ့အမိန့်လေးကိုတော့လိုက်လာဖို့လိုတယ်လို့လည်းရှင်းနေဦးရောဘတ်ဆန်ကပြောပါတယ
်။သက်ဆိုင်ရာဝန်ကြီးဌာနများကလည်းအမိန့်ညွှန်ကြားချက်များကိုအချိန်မီတပြေးညီထုတ်ပေးဖို့လိုပါတယ်။ထုတ်ပေးတဲ့အမိန့်နဲ့ညွှန်ကြားချက်တွေကိုလည်းပြည်သူလူထုကမိမိအပါအဝင်အများပြည်သူရဲ့အကျိုးအတွက်လိုက်နာကြပါအဒွတ်တက်တာမလုပ်ပါနဲ့တချို့ကျွန်တော်တို့တွေ့နေရတာအဒွတ်နေတက်ပြီးပြဿနာရှာတယ်ဒါတွေမကောင်းပါဘူးမလုပ်ကြပါနဲ့လို့ပဲကျွန်တော်ကတော့လေးလေးစားစားမြစ်တရက်ကန်တောင်းပါပါတယ
်ကျမရင်းတဲ့အားကစားဝန်ကြီးဌာနရဲ့တနင်္ဂနွေနေ့မနက်9:00နာရီထိထုတ်ပြန်ကြမှာတော့နောက်ဆုံးအတည်ပြုလိုက်တဲ့သူ2ဦးအပါဆိုရင်တော့မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံရသူစုစုပေါင်း146ဦးအထိရှိသွားပြီဖြစ်ပါတယ်ရှင်
ကျမခွာညိုပါရှင်ဂျာမနီတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကပြည်내တချို့ပါဝင်ကမ္ဘာနိုင်ငံနေငယ်မှာကိုရိုနာဗိုင်းရပ်စ်တာစီရေးပိတ်ဆို့ကန့်သတ်ချက်တွေကိုစတင်ဖြေလျှော့ပေးနေပေမဲ့အခြေအနေနဲ့အချိန်ခါကိုကြည့်ပြီးဆောင်ရွက်တင်နေဆိုတာကိုစေဘဆိုင်ရာကျွမ်းကျင်သူတွေကသတိပေးနေကြတဲ့အကြောင်း VOA တန်တမန်ရေးရာသတင်းတောက်ဆန်ဒီစိန့်ရဲ့သတင်းပေးပို့ချက်ကိုပြောပြပေးခြင်းပါတယ် လူတွေအိမ်ပြန်ထွက်ပြီးဖျားချောင်းတဲ့ဈေးဆိုင်တွေစားတောက်ဆိုင်တွေနဲ့ပင်လယ်ကမ်းရိုက်တွေစီမသွားခင်အခြေအနေတွေနေသားတကျဖြစ်အောင်အရင်လုပ်ဖို့လိုကြောင်းဆေးဘက်ဆိုင်ရာကြွမ်းကျင်သူတွေကသတိပေးနေတာပါဂျာမနီမှာကိုရိုနာဗိုင်းရပ်စ်မပြတ်နှံ့အောင်ရည်ရွယ်ပြီးတစ်လလောက်တင်းတင်းကြပ်ကြပ်သွားလာပြီးပိတ်ဆို့ထားခဲ့ရာကနေအခုတော့ခိုလုံးနဲ့ဖရန့်ဖတ်လိုမြို့ကြီးတွေမှာစိုင်းတချို့ပြန်ပြီးတော့ဖွင့်ခွင့်ပေးလိုက်ပါတယ်။အမေရိကန်မှာတော့သမ္မတထရမ့်ကိုထောက်ခံသူတွေကပြည်နယ်အလိုက်တီးခြားစီချမှတ်ထားတဲ့အသွာလာကန့်သတ်မှုတွေကိုစန့်ကျင်ပြီးပြည်နယ်လွှတ်တော်တွေရဲ့ရှေ့မှာစန္ဒာပြနေကြပါတယ်။ဖလော်ရီဒါမှာပင်လယ်ကမ်းရိုက်တချို့ကိုပြန်ဖွင့်ပေးလိုက်သလိုဂျော်ဂျီးယားပြည်နယ်မှာလည်းအကစားရုံတွေစပင်ဆိုင်တွေကိုပြန်ဖွင့်ပေးခဲ့ပါတယ်။ဂျာမနီနဲ့တောင်ကိုရီးယားဟာစမ်းသပ်မှုတွေကြဲကြဲပြန့်ပြန့်လုပ်ခဲ့တယ်၊စေးရုံတက်သူတွေရော့ကျသွားတယ်၊နောက်တည်ဆုံးမှုနှုံလဲကျဆင်းခဲ့တယ်။ဒါတွေကြောင့်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးလိုက်တာဖြစ်ပေမဲ့အမေရိကန်မှာတော့အခုမှကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအရှိန်အမြင့်ဆုံးချိန်မှာပဲရောက်နေတော့ဖြစ်လို့ကန့်သတ်ချက်တွေဖြေလျှော့ပေးဖို့မတင်သေးဘူးလို့ပြောနေတဲ့သူတွေလည်းရှိပါတယ်။ဒေါက်တာဝီလျံရှက်ဖနာကဗန်တာဘစ်စေတက်ကတူကပါ
။ You would hope even a reduction over a 14 day
ဒီစလေးရဲ့ကန့်သတ်ကာလကုန်ဆုံးသွားရင်ကန့်သတ်မှုတွေလျှော့ချပေးဖို့ကိုမျှော်လင့်နေကြပါလိမ့်မယ်။နောက်ပြီးစေယုံတွေအနေနဲ့လည်းဒီလူနာတွေကိုပြုစုစောင့်ရှောက်ရေးမှာနိုင်နိုင်နေနေဆောင်ရွက်ပေးနိုင်ဖို့ကိုလည်းလုပ်ပေးရမှာဖြစ်ပါတယ်လို့သူကပြောပါတယ်။နယူးယောက်နဲ့အမေရိကန်ရဲ့တခြားဒေသတွေမှာတော့လုပ်ငန်းခွင်အန္တရာယ်ကရှိရင်းနဲ့တခြားသူတွေကိုမကူဆက်ရေးအတွက်သုံးရမယ့်ကာကွယ်ရေးပစ္စည်းတွေမလုံမလောက်ဖြစ်နေတာကိုလည်းကျန်းမာရေးဝန်ထမ်းတွေကကန့်ကွက်ဆန္ဒပြနေကြပါတယ်။ Gavin Jimmy ကတော့ဒုတက္ကသိုလ်ပါမောက်ခပါ
။ In many settings in many hospitals we've seen astoundingly
နေရာတော်များများဆေးရုံတော်များများမှာကျန်းမာရေးဝန်ထမ်းတွေကြားကူဆက်ခံရမှုနှုန်းအံ့ဩစရာကောင်းလောက်အောင်မြင့်တက်လာနေတာကိုတွေ့နေရပါတယ်။ဒါကကန်ဆိုးမိုးမောင်ကြမှုပါပဲ။ကျွန်တော်အနေနဲ့ကတော့ဒါဟာရှက်စရာကောင်းတယ်လို့ပြောရမှာပါပဲလို့သူကပြောသွားတာပါ။အသွာလာကန့်သတ်မှုပိတ်ထားတာတွေကိုဖြေလျှော့ပေးမယ့်ကိစ္စဟာအထူးသတိထားကင်တွယ်ရမယ့်ကိစ္စဖြစ်တယ်လို့ကျန်းမာရေးဆိုင်ရာပညာရှင်တွေကသတိပေးနေကြပါတယ်။ကျွန်မခွာညိုပါ။
ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အသွာလာကန့်သတ်ထားတဲ့အချိန်မှာပဲထိုင်းနိုင်ငံမှာပင်လယ်လိပ်တွေအနည်းငယ်ဆက်အတွင်းစံချိန်တင်အောင်တိုးပေါ်လာတဲ့အကြောင်း Riders တင်ကိုအခြေခံပြီးတော့ကျွန်မနောင်လောက်တင်ပြမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းမှာပဲကမ္ဘာလိုက်ခီးတဲ့ရေကြောင်းရေပန်းစားတဲ့ထိုင်းနိုင်ငံတောင်ပိုင်းကပင်လယ်ကန့်သတ်တွေမှာပင်လယ်လိပ်တွေစံချိန်တင်အောင်ပေါက်ပွားလာနေပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကစပြီးတော့ပင်လယ်လိပ်တွေဥချထားတဲ့ဥချင်းဆက်တနေရတွေ့ခဲ့ရတယ်လို့ထိုင်းနိုင်ငံဇီဝဗေဒဆိုင်ရာဌာနညွှန်ကြားရေးမှူးကွန်ကစ်ကီတီဝါတနာဝမ်ကရိုက်တာသတင်းဌာနကိုတယ်လီဖုန်းကနေပြောဆိုခဲ့ပါတယ်ဒီအရေအတွက်ဟာနှစ်ပေါင်း20အတွင်းအများဆုံးရေတွက်လိုက်ဖြစ်ပါတယ်လိပ်ဥတွေကိုနှစ်လကြာစောင့်ကြကြည့်ရှုခဲ့ပြီးတော့မတ်လနောက်ပိုင်းမှာတော့အဲ့ဒီဥချင်းတွေကနေလိပ်ပေါက်ကလေး84ကောင်ပေါက်လာတာကိုပင်ကနခရိုင်အမျိုးသားဥယျာဉ်ဝန်ထမ်းတွေတွေ့ခဲ့ရပါတယ်အလင်းရောင်နေပြီးတော့လူတွေသွားလာတိတ်မရှိတဲ့နေရာမျိုးတွေမှာပင်လယ်လိပ်တွေဥချတတ်တာပါပင်လယ်ကမ်းရိုက်တွေမှာကမ္ဘာလိုက်ခီးတဲ့အပအဝင်လူတွေအသွာလာများရင်တော့လိပ်တွေလာပြီးတော့ဥချထားပေါ်မှာဖြစ်နိုင်ပါဘူး။နောက်ပြီးလိပ်တွေကိုစားဖို့လူတွေတူးယူသွားတာမျိုးလည်းရှိပါတယ်။ငါးဖန်ကရိယာတွေကြောင့်ရောပင်လယ်ကမ်းရိုက်တွေမှာလူတွေအသွာလာရှိနေတဲ့အတွက်လိပ်တွေအနည်းငယ်ကင်းဖြစ်နေကြတာပါ။ပြီးခဲ့တဲ့နှစ်တွေမှာဒီလောက်များတဲ့လိပ်ပေါက်ကလေးတွေမတွေ့ခဲ့ရဘူးလို့လည်းညွှန်ကြားရေးမှူးကွန်ကစ်ကီတီဝါတနာဝမ်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ထိန်းချုပ်ရေးအဖြစ်ထိုင်းတနိုင်ငံလုံးအသွာလာကမ်းရိုက်ခဲ့လို့ည10နာရီကနေမနက်4နာရီထိညမထွက်အမိန့်ကိုလည်းထုတ်ပြန်ခဲ့တာကြောင့်ဖေဖော်ဝါရီလမှာထိုင်းနိုင်ငံအတွင်းကမ္ဘာလှည့်ခီးတဲ့50ရာခိုင်နှုန်းနီးပါးအထိကျဆင်းနေတာပါ။ဒါကြောင့်လည်းပင်လယ်လိပ်တွေကမ်းမြုပ်တက်ဦးချဖို့အခြေအနေတွေပေါ်ပေါက်လာတာပါ။ထိုင်းနိုင်ငံမှာဧပြီလ20ရက်နေ့ထိဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2962ဦးနဲ့သေဆုံးသူက48ဦးရှိနေပြီးခီးတဲ့တင်လီယွန်တွေကိုလည်းဧပြီလကုန်ထိပြည်တွင်းဝင်ရောက်ခွင့်ကန့်သတ်ပိတ်ပင်ထားတာလည်းဖြစ်ပါရဲ့ရှင်။ကျွန်မနောင်လောပါ။
ဒီအမေရိကန်အတိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အ ခုမြမအေးဆွနေကအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ကချင်ပြည်နယ်ထဲမှာတရုတ်ရဲ့ယင်းနှိမ့်မြှောက်မှုတွေအတွက်ကချင်လူထုရဲ့သဘောထားဘလို့ရှိပါသလဲ။တရုတ်စီးပွားရေးစင်ကြံလန့်နဲ့ပတ်သက်ပြီးကချင်လူထုကဘာကိုစိုးရိမ်နေကြပါသလဲ။ကချင်ငြိမ်းချမ်းရေးကွန်ရက်အဖွဲ့ကတော်ခွန်ချာကိုရန်ကုန်မြို့ VOE ရုံးမှာဒေါက်ခင်မျိုးသက်တွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်ကြရပါမယ်ရှင်။
သိင်းပြီးတော့နောက်ဟိုလူမျိုးများနေတာပေါ့နော်နောက်ဗမာနိုင်ငံမှာဟိုရှိနေတဲ့တပ်တုတူမြေရှားတပ်တု
ဟုတ်ကဲ့ရှင
်မြေရှားတပ်တုတူပေါ်လို့ဒီပြစ်ကချင်ဒေသမှာပြစ်စည်းမှုတွေအများကြီးတယ်အဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါဦးမြေရှားတပ်တုကတော့ဒီအဲနေဇတ်တစ်ချောင်းမှာပေါ့ဒီကမ်ပိုက်တီနေနဲ့ပေါ့ဒီပြည်သူစစ်တွေရှိနေတဲ့နေရာရယ်ပြီးလို့ရှိရင်တော့ဒီရှိဖွေနေရာတွေဒီနေရာတွေကပို့ပြီးအများဆုံးဖြစ်နေတယ်ဒါပေမဲ့ဒီလွယ်ကျန်တဲ့အနည်းအထိကျမတို့ကချင်ဒီအဲဒီကိုရှိတဲ့နေရာတွေမှာလည်းရှိနေတယ်ပေါ့အဲ့တော့တော်တော်များများကတော့ဒီအရာတွေကိုသူတို့တွေကဒီမြေရှားကိုထုတ်လုပ်ပုံမှာဟိုဟာ mining တခုလည်းမဟုတ်ပဲနဲ့ထုတ်လုပ်ပုံအစစ်စစ်ကထိခိုက်ပါတယ်အဲ့တော့ပထမဦးဆုံးကတော့ဒီ2 for အနက်ကြီးဖြစ် 2 for တဲ့အခါတောင်းနေတစ်လုံးပြီးတစ်လုံးကျမတို့မျက်စိထဲမှာပျောက်ွယ်သွားတယ်ပေါ့ပြီးရင်အဲ့ဒီတဲမှာမြေရှားကိုပြန်ပြီးရရှိဖို့အတွက်ဖြော်ထားတဲ့သူတို့ရဲ့ chemical တွေပေါ့ဒါပါဓာတုပစ္စည်းတွေဒီဥစ္စာတွေရဲ့ဆုံးပြည့်ရေဟာအကုန်လုံးမြေချောင်းအိမ်အိမ်တဲကိုပဲပြန်ဝင်လာတယ်။နောက်သူတို့ဈေးရနေပြီးရတဲ့ဒီအနေကိုမြေပြန်ဖုတ်တဲ့အခါတတော်လုံးတတော်လုံးပြုံးအောင်ဘူးဒီတစ်တွေခုတ်ပြီးတော့မှဒါမြေဖုတ်ရတာဖြစ်တယ်ဒီမြေနဲ့ဟိုဖုတ်ပြီးတော့မှလောင်စာအများကြီးတုံးရတာဖြစ်တဲ့အတွက်ကြောင့်မို့မြေရှားရှိတဲ့နေရာမှာတရွာလုံးတတော်လုံးဒီတွန်းလုံးကိုပျက်စီးတာဖြစ်တယ်အခုခြေဖွေမှဆိုရင်ကျမတို့ဒီချောင်းတစ်ချောင်းပေါ့နော်ဒီခြေဖွေမြင့်ငယ်တစ်ခုကပျက်စီးသွားပြီဖြစ်တယ်ပေါ့နောက်အဲ့ဒါနဲ့ပတ်သက်ပြီးတော့မှမြေရှားတပ်တုတူတာလည်းတကယ်တော့တရုတ်ကုမ္ပဏီဖြစ်တယ်ပြီးတော့ခြေဖွေလေးဆိုပြီးမှဒီကျမတို့မိခမင်းမှာဒီဆောက်ထားတဲ့ဒီရေကာတာငင်ဟာဒီလက်စစ်ထုတ်တဲ့ရေကာတာငင်ဟာလည်းတရုတ်ကုမ္ပဏီဖြစ်တယ်။အဲ့တော့ကုမ္ပဏီတစ်ခုထဲမှာတော့သူတို့အနေနဲ့ဒီမြေရှားနဲ့ပတ်သက်ပြီးတော့သူတို့အတိမာမှုတွေဖြစ်တယ်။ဘာဖြစ်လို့လဲဆိုမြေရှားကတူလိုက်တာကဒီရေကာတာရဲ့ထိတ်မှဖြစ်တဲ့အခါကျတော့အနယ်တွေအားလုံးကရေကာတာထဲဝင်နေတယ်။အဲ့ခါကျတော့သူတို့မပြောလင့်ထားတဲ့ဒီအဲဆယ်နှစ်ကျော်လောက်မှကြာမဲ့အနေဟာ၃နှစ်လောက်တွင်းမှကြာသွားတဲ့အခါမှာကုမ္ပဏီကနေလည်းပြန်ကန့်ကွက်တာရှိတယ်။သို့တော်လည်းပဲတရုတ်ကုမ္ပဏီတွေရဲ့လုံခြုံလို့မရတော့တရုတ်ကုမ္ပဏီချင်းချင်းတဘောဒီအဲ conflict ပေါ်လေတိမာမှုဖြစ်ရင်တရုတ်နိုင်ငံမှာမဖြစ်ဘဲနဲ့မြန်မာမျိုးပေါ်မှာပြန်ဖြစ်လေးရှိတယ်။အဲ့ဒါကတော့အခုမြန်မာမျိုးပေါ်မှာပဲသူတို့တွေကတစ်ဖွဲ့ကိုအဲဆော်ပြီးတော့မှဒီမီရှာလုပ်တဲ့ကုမ္ပဏီကိုကန့်ကွက်ခိုင်းတာမျိုးဒါမျိုးတွေလည်းလုပ်တယ်ပေါ့။သို့တော်လည်းပဲဒီဒေတာခံတွေအတွက်ကတော့အချင်းကျက်ထက်ရောက်ပါတယ်။ဘာဖြစ်လို့လဲဆိုရင်တော့ဒီမီရှာတပ်တုကိုတူးတဲ့အချိန်မှာလည်းပြည်သူစစ်တို့ဒါတွေကပေါ့ပါဝင်နေတာဖြစ်တယ်။နေကြာဆောင်တပ်တွေလည်းပါဝင်နေတာဖြစ်တဲ့အခါကျတော့ကန့်ကွက်မယ်ဆိုရင်လည်းပဲဒါအန်ဒီရှိတယ်ပေါ့နော်သူတို့အတွက်လည်းအဲ့တော့သူတည်တနာသွားလုပ်တဲ့လူတွေအတွက်တော့မှအန်ဒီရှိပါတယ်အခုဒီမြေရှားကိုတော့ဒီကင်တွေတာဒီတစ်ခါမှပဲဒီဒီဇင်ဘာလအထက်မှမှာပဲကျမတို့ပထမဦးဆုံးအကြိမ်မြင်မှုတာဖြစ်တယ်ပေါ့နော်ဒီဇင်ဘာနဲ့ဇန်နဝါရီဒါပေမဲ့ဒီမြေရှားတွေတူးနေတာနှစ်ပေါင်းများစွာရှိနေပြီရှင်တောင်တွေလည်းအများကြီးပြုံးပြီပေါ့ဒါတွေကိုဒီအရက်ပဲအဖွဲ့အစည်းတွေကလည်းမကြာခဏတော့អော်နေတယ်သို့တော်လည်းပဲအေးအေးမှုကဒီလာလောက်မှဆက်လာပါဟုတ်ကဲ့
ဆရာအခုနောက်ဆုံးတစ်ခုပေါ့နော်အခုပူတာဘက်မှာဒီပေါ်တော့တရုတ်ကုမ္ပဏီတွေနဲ့မြန်မာနိုင်ငံအတွင်းမှာဒီ data ဟိုပါပေါ့နော်သူတို့ bargain land လို့ခေါ်တယ်မထီရမတူရတည်းနေရပေါ့အဲ့နေရာမှာတဘာဝဘိမဲ့တော်တွေလည်းလုပ်ထားပါတယ်အဲ့နေရာမှာတက်ကုရှာဖွေတူးခေါ်ရေးအတွက်လုပ်မယ်လို့သိရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီဘလောက်များသိထားပါတယ်တော်ခေါ်ရတော့
အဲ့တော့2019နှစ်စပိုင်းလောက်အထိကတော့ဒီတရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Mongolia Dojin Company ပေါ့နော်ဒီကုမ္ပဏီကတူးဖော်မယ်လို့ပြောတဲ့အခါမှာဒေတာခံနေလဲဆန္ဒပြကြပါတယ်ပြီးတော့အမျိုးသားဥယျာဉ်ထဲမှာဝင်းကျူးမှာဖြစ်တဲ့အတွက်ကြောင့်မလို့တဘာဝပတ်ဝန်းကျင်ထိခိုက်မှာဖြစ်တယ်ဆိုပြီးဆန္ဒဖော်ထုတ်တာတွေလည်းရှိကြပါတယ်ဒါနဲ့နောက်ဆုံးကျတော့ဒါပြည်နယ်ကိုထိခိုက်တာဖြစ်တဲ့အတွက်ကြောင့်မလုပ်တော့ပါဘူးဆိုပြီးမှပြန်ပြီးရဆိုင်ထားပါတယ်ဆိုပြီးသတင်းမီဒီယာများအနေနဲ့တင်ကျမတို့ပြန်တွေ့ရပါတယ်သို့တော်လည်းပဲဒီလွန်ခဲ့တဲ့ဒီဇင်ဘာလတုန်းကကျမတို့လည်းပူတာအိုရောက်တဲ့အချိန်မှာဒီတပ်တုကုမ္ပဏီတွေနဲ့အတူဒီနိုင်ငံတော်ကချင်းပြည်နယ်အစိုးရကတာဝန်ရှိသူများလည်းရောက်နေပါတယ်အခုချိန်မှာကျမတို့ဒီတင်းစာမှာအပိုင်းစာလေးတွေ့တာကတော့ဧက3တိန်းမှာကုမ္ပဏီ4ခုကိုစပြီးတော့မှခြားထားဖို့အတွက်စူးစမ်းသလားသို့တော်လည်းပဲအဲ့မှာတော့ကျမတို့အနေနဲ့တော့ခြားပေးလိုက်ပြီဆိုတာတော့မတွေ့ဘူးပေါ့ဒါပေမဲ့ဧက3တိန်းဆိုတာဒီပူတာအိုနီယာမှာဒီတပ်တုရှာဖွေရေးအတွက်ပေးတယ်ဆိုတာတော်တော်များပါတယ်။ဘာဖြစ်လို့ပြောတယ်လဲဆိုရင် AIWT data ဟာဒီအရှိတောင်အာရှတစ်ခုလုံးရဲ့တစ်ခုတည်းတော့ရေခဲတောင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာသာရှိတာဖြစ်ပါတယ်။ပြီးလို့ရှိရင်တော့မြန်မာနိုင်ငံက AIWT အပါအဝင်မြေချောင်းတော်တော်များများရဲ့ရေဝေရေလဲ data လည်းဖြစ်တယ်။ဒီညာပြည့်စည်သွားပြီဆိုရင်ကျမတို့ AIWT လည်းပြည့်စည်ရတဲ့အတူတူပဲဖြစ်ပါလိမ့်မယ်။ဒါမဲ့
ဒီညမှာတူးခေါ်လိုက်တဲ့အခါမှာတဘာဝတပောင်းဝင်းကျင်နေပြုံးကြီးသွားတဲ့အခါမှာရီဝရီလေးတွေမကဘူးအဲ့မှာရှိနေတဲ့ဒီကျမတို့ထိမ့်သိမ်းရမယ့်ဒီအဲတော်ရိုင်းတရိษံဒီအဲ biodiversity ဘောနော်ဇီဝဒီမျိုးပွဲတွေအကုန်လုံးကိုလည်းကျမတို့ချိခိုက်သွားမှာဖြစ်ပါတယ်ပြီးတော့အရန်ကိုရှားပါတဲ့ဒီဥမာဆိုရင်တော့တိခွနဲ့လိုမျိုးမချင်းဦးတို့ခန္တောင်မြို့တို့ကအစဒီညမှာပဲရှိတာဖြစ်တယ်အဲ့တော့ဒီကျမတို့အကုန်လုံးကိုပြည့်စည်သွားနိုင်တယ်အဲ့တော့တော်တော်များများကတော့ပြောပါတယ်ဒီ exploration ပေါ့ဆန်းသက်ရှာဖွေတာဖြစ်တဲ့အတွက်ကြောင့် NDM ရှိဘူးလို့ပြောတယ်တိုးတော်လည်းပဲမြန်မာနိုင်ငံမှာကျင့်သုံးနေတဲ့လက်ရှိဓလေ့ကတော့ဆန်းသက်ရှာဖွေပြီလို့ပြောလို့ရှိရင်ထွက်ထွက်မထွက်ထွက်အဲ့ဒီကုမ္ပဏီဟာအဲ့ဒီနေရာထွက်သွားဖို့တော်တော်ရှားပါတယ်ဥမာကြောက်စိမ့်ပဲလို့ပြောတယ်ရွှေထွက်ရင်ရွှေကိုပဲပြောင်းကြမှာပဲဖြစ်တယ်ဒါပေမဲ့ရွှေထွက်လို့ပြောတယ်ရွှေမထွက်ဘဲနဲ့တန်ထွက်ရင်တန်ဆိုပြီးမှလိုင်းစင်ကိုဒါပြောင်းသွားပြီးအဲ့နေရာတွေကိုပြန်ပြီးမှထွားမိုးထားပြီးတော့မှဒီရခံနေပြန်မယ်သုံးဆွဲခွင့်ဘယ်တော့မှမရလိရလိမရှိဘူးပေါ့အထူးသဖြင့်ဒီဘူတာဦးဒီတာကဒီတဘာဝထိမ့်သိမ့်တော်တွေမှာဆိုရင်မူလဒေတာကတည်းကနေပြီးအဲ့နေရာမှာနှစ်ပေါင်းအဲဘိုးဆင်ပေါင်းဆက်နေတဲ့လူတွေတောင်မှထိမ့်သိမ့်တော်အတွင်းမှာမหนีပဲနဲ့ဒီပြင်ပကိုပြန်ထုတ်လိုက်တဲ့နေရာတွေဖြစ်တယ်ထိမ့်သိမ့်တော်မှာလူနေခွင့်တောင်မရှိပါဘူးအဲ့နေရာမှာတတ်တူတူဖော်မှုကုမ္ပဏီတွေကိုထည့်တယ်ဆိုတာကအန်ဒီတော်တော်များပါတယ်ဟုတ
်ကဲ့ပါကျွန်တော်ဒီတတ်တူတူဖို့ရင်းမှာလဲဟုတ်ပါပေါ့နော်တချင်ဒေတာတန်ရဆိုးရင်းနေရတယ်ပေါ့နောက်တစ်ခုကကျွန်တော်ဒီအခုလက်တွေ့လက်တွေ့နေတဲ့စိုက်ပျိုးရေးမှာထိကန်နေတာပေါ့နော်ဟိုပထမဦးဆုံးဒီဟိုငပြောစိုက်တဲ့ဥစ္စာငပြောစိုက်တဲ့နဲ့ပတ်သက်ပြီးတော့ဘလောက်များထိကန်ပျက်စီးမှုတွေရှိပါလဲဒေတာတန်ရအတွက်ဟုတ်ပါပေါ့နော်တော်တော်စိတ်ပူစရာတွေပါနေရှိပါလဲ
ဒေတာခံနေတဲ့အတွက်တင်မကပဲတနိုင်ငံလုံးအတွက်ပူပင်မှုရှိပါတယ်ဘာလို့ပြောတယ်လဲဆိုတော့ငပြောခြံဟာပထမပိုင်းတုန်းကတော့ဒီတရားမဝင်ဘူးဘယ်သူမှခွင့်မပြုထားဘူးလို့ပြောပါတယ်သို့တော်လည်းပဲ2019နောက်ပိုင်းမှာတော့ရှိနေတဲ့ဒီငပြောခြံမျိုးတရားဝင်အောင်လိုက်ပြီးလှုပ်ဆောင်ပေးနေတာကိုတွေ့ရတယ်ပေါ့မိတွေကိုလိုင်စင်ပြန်ချပေးလိုက်တာမျိုးအဲဒါတွေကိုကျမတို့တွေ့ရတယ်ပေါ့အဲ့ဒီကရမယ့်အခွန်ဘန္တာငွေကိုနိုင်ငံဘန္တာလို့တွက်ချက်နေကြပါတယ်ဒါပေမဲ့အဲ့ဒါဟာကျမတို့ဒီ Virgin Land ပေါ့ဒီတဘာဝတစ်တော်တွေအများကြီးပျက်စီးသွားပါတယ်ရေတွေပျက်စီးသွားပါတယ်ပြီးတော့ဧကပမာဏဟာတစ်နှစ်ထက်တစ်နှစ်အခုဆိုရင်ဒီနှစ်မှာဆိုရင်ဒီဗမောခရိုင်အကုန်လုံးပုံပါပြီမြစ်ချနာကနေဗမောထိဒီကားလန်တစ်လျှောက်လုံးကအရှိန်အနောက်အကုန်ဧရာဝတီမြစ်ရဲ့အရှိချအကုန်ပုံပါတယ်ပြီးဧရာဝတီမြစ်ရဲ့အနောက်ချမ်းလည်းအခုအများကြီးဝင်နေပါတယ်ဘမောခရိုင်တင်မကောင်မြစ်ချနာခရိုင်မုံညင်းခရိုင်မိုးကောင်းခရိုင်အကုန်လုံးကျမတို့ဝင်ပါတယ်ပြီးလို့ရှိရင်တော့ရွှေကူမြို့နယ်ရောက်ပါပြီပြီးလို့ရှိရင်အခုကတာမြို့နယ်ကတာခရိုင်ဆိုတာစကိုင်းတိုင်းထိရောက်နေပါပြီအဲ့တော့ဒီတီရှုငါပြောတဲ့ဟာတကယ်တမ်းတော့တရုတ်နိုင်ငံယူနမ်မှာအရင်တုန်းကစိုက်ပါတယ်သူတို့အနေနဲ့လက်မခံတဲ့အတွက်ကြောင့်မို့လို့ဒီလာအိုနဲ့ဗီယက်နမ်မျိုးပြောင်းသွားတာဖြစ်တယ်အခုလာအိုနဲ့ဗီယက်နမ်ကနေပြီးတော့မှပြန်ပြီးတစ်ခါမောင်းထုတ်လိုက်တဲ့အခါဒီကျမတို့မြန်မာနိုင်ငံထဲကိုရောက်လာတာဖြစ်တယ်အဲ့တော့သူတို့တွေအနေနဲ့ဒီ Virgin Land ကိုအများကြီးဖျက်ဆီးလိုက်တယ်တချို့ဆိုကျုပ်ပြင်ကာကွယ်တော်ထဲမှာရောက်နေပါတယ်ဒါတွေချီရောက်စွာအရေးယူနိုင်မှုလည်းမရှိသေးဘူးပေါ့ပထမဦးဆုံးဖျက်တာတော့တနေရာပဲရှိသေးတယ်ဧက30ဒီပါ70ကျော်ပဲရှိပါသေးတယ်။ဒါမဲ့ဒီလိုမျိုးတောတောင်တွေကိုတပြိုင်တည်းထဲမှာအကုန်လုံးကပြောချန်လုံးလိုက်တဲ့အခါတဘာဝတစ်တော်မရှိတဲ့အခါကျမတို့အနေနဲ့မိုးရာသီမှာဒီရေတုံးမှုရေကြီးမှုမြေပြုံးမှုတွေအများကြီးဖြစ်ပါတယ်။မြေရာသီရောက်တဲ့အခါမှာရေတွင်းတွေကအခုခန်းနေပါပြီ။အဲ့တော့ခါတိုင်းနေမှာကျမတို့ဒီပေ400လောက်အနက်အဝီတင်းတူထားတဲ့အရေးတွေဟာအခုချိန်မှာစုပ်လို့မရတော့ဘူး။ဒါရေအောင်နေပါအကုန်လုံးခန်းသွားတဲ့သဘောတွေဖြစ်တယ်။ဒါဟာတနိုင်ငံလုံးမှာချိခိုက်ပါတယ်။မြေကျောတစ်လျှောက်လုံးမှာရှိတဲ့လူတွေအတွက်အားလုံးအတွက်လည်းချိခိုက်သွားမှာဖြစ်တယ်။မြေပြိုတဲ့အချိန်မှာမြေတွေအားလုံးကရေထဲဝင်သွားတယ်ပြီးလို့ရှိရင်တော့မြေဟာအရန်ကိုတိမ်သွားတယ်အနေကြတဲ့အခါမှာပြီးရင်မိုးရွာတဲ့အခါမှာဟိုကလည်းမိုးရေလုံးဝမထိန်းနိုင်တော့တဲ့အခါမှာဒီရေတွေဟာတလဟောဆီပြီးတော့မှဒီကန္နာမြို့တွေရွာတွေအကုန်လုံးကိုပြန်တိုက်ချနေတယ်ဒါတော်တော်ဆိုးနေပြီတနည်းထက်တနည်းပိုဆိုးလာတာဖြစ်တယ်နောက်တစ်ခုကတော့ရာသီဥတုပြောင်းလဲမှုပေါ့အပူချိန်မြင့်တက်တယ်ဆိုတာဒါဒီလုံခဲတဲ့နှစ်သုံးနှစ်ကနေစပြီးဒီတိတိချီတော့တကယ်ကိုကျမတို့အားလုံးကိုဘာကြိယာမှမပါပဲနဲ့တိုင်းတာသိရှိနိုင်ခံစားနိုင်တာဖြစ်တယ်ရှင
်ဟုတ်ကဲ့ဆရာဒီတ िश ူးကပြောတယ်မဟုတ်ဘောနော်ဒီတရုတ်ဟိုဟာလုံသားတွေနဲ့ဝင်လာပြီးတော့စိုက်ပျိုးရေးလုပ်တာဟိုကချန်လည်းရှိပါတယ်။နောက်တခြားသီးနှံနေလည်းရှိပါတယ်။
ဟုတ်ပါတယ်
ဆိုတော့ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဒေတာခံနေမှာဘာမှဝင်ပြီးတော့လုပ်နိုင်တဲ့အတိုင်းတာဘာမှမရှိဘူးလား။
အဲ့တော့ဒီကြံတို့ဘာလို့တချို့ကိုရတဲ့နိုင်ငံတော်ကနေပြီးတော့မှနိုင်ငံတော်နဲ့တရားဝင်တို့အစီမံကိန်းချပြီးတော့မှလုပ်ဆောင်တာဖြစ်တယ်။ဥမာကျမတို့ဗမောခရိုင်မှာဆိုရင်ကြံဧကတပေါင်းစပြီးပြီးလို့ရှိရင်တော့ကြံတန်ချိန်ဘလောက်ပို့မယ်ဆိုတဲ့ဟာမျိုးတွေကိုကျမတို့မြင်ရပါတယ်။ဒါမဲ့တော်တော်များများတော့ဒီစိုက်ပျိုးမှုတွေကတော့ဒါကျမတို့ ီတရားမဝင်ပဲဖြစ်တယ်ပေါ့ခုနတိရှုံးကပြောမှလည်းအများစုကတရားအခုချိန်ထိတရားမဝင်ပဲစိုက်နေကြတာဖြစ်တယ်ပေါ့အဲ့တော့ဒေတာခံနေအနေနဲ့ဘလို့မှဆွဲခွဲလို့မရဘူးဆိုတာကတော့အခုလောလောဆယ်မိရဥပဒေအရလည်းတို့အနေနဲ့ဒီမိတွေကိုကာကွယ်နိုင်စွမ်းမရှိဘူးတော်တော်များများအဲ့ဒီချိခိုက်တဲ့နေရာကဒေတာခံနေအများကြီးကလည်းပဲခုချိန်မှာစစ်ပြီးဒုက္ခတဲ့အနေနဲ့တို့ကက်နေမှာပဲနေရသေးတာဖြစ်တယ်ကိုနေရာကိုကိုပြန်လာရင်တော့တို့ကမှဒီမှတ်ပုံတင်ယူဖို့အတွက်ဒီပုံစံ86ဖို့အတွက်ဆိုရင်ဒါအင်္ဂလန်အခက်အခဲရှိပါတယ်အဆင်ပြေဆင့်သွားတဲ့အခါမှာမရနိုင်ကြဘူးတို့တော်လည်းဒီပတ်စံရှိတဲ့လူတွေကတော့ဒီတနေရရားနေထိုင်နေပြီးတော့မှဥမာဆိုရင်တော့မိသားစုတစုတည်းကနေပြီးဧကများစွာပိုင်နိုင်တာတွေလည်းရှိပါတယ်အဲ့တော့ဒီလိုပုံစံမျိုးနဲ့ဒီမျိုးပုံကိုတနေရရားကနေပြီးတော့မျိုးပုံချပြီးတော့မှလိုင်စင်ချပြီးနေတာမျိုးရောင်းပေးနေတာမျိုးတွေဟာဒေတာခံကတကယ်တမ်းလက်တွေ့မှာဒီမျိုးတွေဟာမျိုးလူမျိုးရိုင်းမဟုတ်ဘူးတို့ရဲ့ဥယျာဉ်ချမျိုးတွေပါသွားတယ်ဒါပေမဲ့ကာကွယ်နိုင်ခွင့်မရှိဘူးဖြစ်နေပါတယ်
ဆရာဆုံးရှုံးမှုရများ
အရင်များပါတယ်ဟုတ်တယ်
တခုကဟိုရင်ပေါ့နော်ဒီဥစ္စာတော့ပလတ်စတစ်နဲ့ပတ်သက်တာ
ဟုတ်ကဲ့
ခုနတ िश ူးငပြောနဲ့လည်းပတ်သက်ပြီးတော့ဟိုကတော်တော်များများကငြင်းနေကြတယ်ကိစ္စပလတ်စတစ်ကတ္တနာပါဆရာဒီပလတ်စတစ်ကတ္တနာလေးကိုဟိုကတိချားလေးပြောပြပေးပါဘလောက်များဒီကချင်ပြည်နယ်မှာဟိုကချင်ပြည်နယ်တစ်ခုလုံးနဲ့ပေါ့နော်ခြုံပြီးတော့ပလတ်စတစ်ကတ္တနာကိုဘလို့ကြုံရလဲပြောပြပေးပါ
ပလတ်စတစ်လို့ပြောလို့ရှိရင်ဒီစိုက်ပျိုးရေးကနေထွက်တဲ့ပလတ်စတစ်တွေကိုပဲကျွန်မပြန်ပြောချင်ပါတယ်အခုလောလောဆယ်ကချင်ပြည်နယ်မှာဆိုရင်မြေကွက်တွေမှာဝင်ပြီးငပြောဆိုင်တာရှိတယ်ပြီးလို့ရှိရင်တော့လေကွက်တွေမှာတွားပြီးတော့မှဒီစပားဆိုင်တဲ့ချိန်နားတဲ့ချိန်မှာဒီဖျဲဆိုင်တာရှိပါတယ်အဲ့တော့ဒီဖျဲမာရောငပြောမာရောပလတ်စတစ်ကိုအများကြီးတုံးဆွဲပါတယ်ပြိုးပင်ပေါက်စပြိုးတဲ့နေရာကနေစပြီးတော့မှဒီပလတ်စတစ်ကိုတုံးဆွဲတဲ့ဒီအဆုံးပြတဲ့ပလတ်စတစ်တွေဟာအများကြီးရှိပါတယ်အဲ့တော့မြေပြန်ရှို့ရင်လည်းဒါတွေဟာပျောက်မြေပေါ်ကနေပြအောင်လုပ်ရင်လည်းပဲကျမတို့လေထုထဲပြန်ရောက်နေတယ်ပေါ့အဲ့တော့ဒီဥပမာဆိုရင်ငပြောချံဧကတသိန်းဆိုရင်ဒီပလတ်စတစ်လည်းပဲဧကတသိန်းစာပေါ်လူရှင်ဖြစ်တယ်ပေါ့ဒီဘာဖြစ်လို့လဲဆိုရင်တော့ငပြောတပြင်းမှာတခိုင်တခိုင်မှာဆိုရင်ဒီပလတ်စတစ်ဧကတဧကဖြစ်တယ်အဲ့တော့ဒီဆော့ဆော့ကပြောတဲ့ဒီပင်ပေါက်ကလေးရဟာကိုကျမတို့ထည့်မတိုက်ဘဲတွေ့ပဲနဲ့ဒီတယုံမှာငပြောပင်၃ပင်ရှိတယ်ဆိုရင်တော့မှ၃ခိုင်မှ၃အိတ်ကထွက်ပါတယ်အဲ့တွတ်အိတ်လောက်မဟုတ်ပါဘူးအကြီးကြီးတွေပါအဲ့တော့ဒီအိတ်တွေရဲ့ပမာဏတွေဟာအင်တာများပါတယ်အဲ့တော့ဒီ pollution လို့ပြောရင် plastic လို့ပြောရတဲ့ဒါဟာမြေကြီးထဲမှာတမကလီထုကိုလည်းညစ်ပတ်နေတယ်ဒါတင်မကပဲနဲ့ဒီဆိုက်ပျိုးရေးနဲ့တွဲနေတဲ့ပိုးသတ်ဆေးပြီးလို့ရှိရင်ဓာတ်မြေဩဇာဒါတွေကလည်းအင်တာမြေချောင်းအင်အိုင်တွေကိုပါကျမတို့ပျက်စီးစေတယ်ပေါ့နော်အဲလောလောဆယ်ဆိုလို့ရှိရင် plastic ကြောင့်ကိုဆက်ပြီးလေထွန်းလို့မရလို့ဒီ plastic ကိုရှင်းနေရတဲ့ပြဿနာပေါ့အလေပြန်ဆိုင်မယ်ဆိုရင်ပြီးလို့ရှိရင်တော့ဓာတ်မြေဩဇာနဲ့ပိုးသတ်ဆေးအရန်တုံးသွားတဲ့အတွက်ကြောင့်မြေခွက်ကတည်သွားတယ်ဆိုတဲ့ပုံစံမျိုးနဲ့ပြန်ဆက်ပြုတ်ရခက်ခဲနေတဲ့မြေတွေပြီးလို့ရှိရင်တော့ဒီငါးတွေတည်ဆုံးတာပြီးရေတွေတုံးလို့မရတော့တာရေတွေအယောင်ပြောင်းသွားတာအဲ့ဒါတွေကလည်းအများကြီးရှိနေပါတယ်ရှင်
ဒါ plastic ရဲ့အနေရတော်တော်ကြီးလာပါတော့
ဟုတ်ကဲ့ပါရှင
်ဟုတ်ကဲ့အခုလိုမျိုးဆိတ်ရှိလက်ရှိ VOE မှာလာပြီးတော့ဖြည့်ကြပေးတဲ့အတွက်ဒေါက်ခွန်ကျောင်းအများကြီးကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ COVID-19 ပြဿနာမြန်မာကတရုတ်ကိုကြောက်ရမလားတရုတ်ကမြန်မာကိုပြန်ဆိုးရင်ရမလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့တစ်ပတ်လောက်ကစားရုပ်နိုင်ငံယူနန်ပြည်နယ်အစိုးရဟာမြန်မာနိုင်ငံသားတွေကိုသူ့ပြည်နယ်အတွင်းဝင်ရောက်ခွင့်ပိတ်ပင်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုစတင်လာနေတဲ့မြန်မာနိုင်ငံသားတွေကနေသူ့နိုင်ငံသားတွေစီကူးစက်မှာစိုးရင်လို့ပါ။နေဆက်ကွန်တိုရေးမှာဆိုသူသီးတွေတင်ပြီးသွားရောက်တဲ့မြန်မာနိုင်ငံသားကားမောင်းသူတွေကိုလည်းတရုတ်နိုင်ငံနဲ့ဝင်ခွင့်မပေးပါဘူး။တရားစုံတစ်ခုသတ်မှတ်ပြီးအဲ့ဒီစုံမှာမြန်မာနိုင်ငံသားတွေကားပေါ်ကဆင်းတရုတ်ကားသမားတွေကဝင်မောင်းပြီးတရုတ်ဘက်အချမ်းမှာကုန်ချတာလုပ်ပါတယ်။ကားကိုလည်းတရုတ်ဒရိုင်ဘာတွေကအဲ့ဒီစုံပြန်မောင်းလာပြီးမြန်မာကားသမားတွေကပြန်လက်ခံရယူပါတယ်။အခု AB23 ရက်နေ့မှာတော့ယူနန်ပြည်နယ်အစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရရွှေလီအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ AB24 ရက်နေ့ကစပြီးနောက်ထပ်2လတန်တိုင်တရုတ်နိုင်ငံသားတွေမြန်မာနိုင်ငံနဲ့လုံးဝမသွားကြဘူးတရားဝင်သွားရောက်ရင်ပြင်းပြင်းထန်ထန်အရေးယူမယ်ဆိုပြီးထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးမြန်မာဟာတရုတ်ကိုကြောက်ရမလားတရုတ်ကပဲမြန်မာကိုပြန်ဆိုးရိမ်နေရသလားဆိုတဲ့အခြေအနေစိတ်ဝင်စားဖို့ကောင်းပါတယ်ကိုယ်တိုင်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်။
သက်ဆိုင်ရာရက်ွက်ကြေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေကိုရွှေလီမြို့အုပ်ချုပ်ရေးအာဏာပိုင်တွေကစင့်ခေါ်ရှင်းလင်းခဲ့တဲ့အချက်တွေထဲမှာတရုတ်နိုင်ငံသားတွေနေဆက်ဖြတ်ပြီးမြန်မာနိုင်ငံဘက်သွားတဲ့ကိစ္စနှစ်လပိတ်ပင်တဲ့အကြောင်းကိုဗစ်ရောဂါအခြေအနေကိုကြည့်ပြီးပိတ်ပင်တဲ့ကာလကိုထပ်တိုးနိုင်ကြောင်း
ခိုးဝင်ခိုးထွက်လုပ်ရင်ထောင်တန်းလိုကြီးလေးတဲ့ပြစ်ဒဏ်ချမှတ်မယ်ဆိုတဲ့အကြောင်းရွာသားတယောက်ကစီကံဖောက်ပြန်ရင်တရွာလုံးထောက်ပံ့တာကိုဖြတ်တောက်တဲ့နည်းနဲ့အေးအေးယူမှာဖြစ်ကြောင်းဖော်ပြထားပါတယ်အခုနောက်ဆုံးယူနန်ပြည်နယ်အစိုးရရဲ့ထုတ်ပြန်ချက်ကိုကြည့်ရင်နေဆက်မှာတရုတ်မြန်မာလူဝင်လူထွက်ကိစ္စလုံးဝပိတ်ပင်လိုက်တာမျိုးဖြစ်ပြီးကုန်စည်ကူးသန်းမှုကတော့ပုံစံတစ်မျိုးနဲ့ဆက်ပြီးရှိနေအောင်မဲ့သဘောရှိပါတယ်။လက်တလောတရုတ်မြန်မာနှစ်ဖက်သဘောတူညီချက်နဲ့တထောင်ခွဲကျော်ရှိမဲ့မြန်မာရွှေပြောင်းအလုပ်သမားတချို့ပြည်တော်ပြန်လာတာတော့ရှိနေပါတယ်။သူတို့ကိုမြန်မာဘက်ကတက်ဆိုင်ရာမြို့နယ်တွေမှာ22ရက်စောင့်ကြည့်တာကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာမပြဘူးဆိုရင်နေအိမ်မှာတပတ်ဆက်ပြီးစောင့်ကြည့်တာလုပ်ပြီးမှလွတ်လွတ်လပ်လပ်သွားလာခွင့်ရမယ့်အစီအစဉ်တွေချမှတ်ဆောင်ရွက်နေတာတွေ့ရပါတယ်။တရုတ်တွေမြန်မာနယ်စပ်မှာဘာကြောင့်အဲ့ဒီလိုလုပ်ရသလဲဆိုတာနားလည်နိုင်ဖို့သူတို့ပြည်တွင်းကဝူဟန်မှာစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအကြောင်းနည်းနည်းလောက်ပြန်လည်လာကြည့်ဖို့လိုပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာတရုတ်နိုင်ငံဝူဟန်မြို့တည်ရှိတဲ့ဟူဘေးပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ258ယောက်ရှိလာတဲ့အချိန်အခြားပြည်နယ်တချို့အပါအဝင်ဂျပန်ကိုရီးယားနဲ့ထိုင်းနိုင်ငံတွေမှာကူးစက်ခံရသူ24ယောက်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံရသူ282ယောက်ရှိလာခြင်းကစကိုရိုနာဗိုင်းရပ်စ် disease 2019 COVID-19 အစဉ်ခံစားအမှတ်တကိုဇန်နဝါရီလ22ရက်နေ့ကစပြီးထုတ်ပြန်ပါတယ
်ဗိုင်းရပ်စ်ပြန့်ပွားမှုစတင်ခြင်းကစလို့တရုတ်နိုင်ငံအစိုးရဟာကာကွယ်တိုက်ဖြတ်ရေးနဲ့ကုသရေးကိုအစွမ်းကုန်လုပ်ပါတယ်။ထူးခြားတာတစ်ခုကတရုတ်ပြည်တွင်သက်ဆိုင်ရာပြည်နယ်အသီးသီးကလည်းသူတို့ပြည်နယ်တွေဗိုင်းရပ်စ်ကူးစက်ပြန့်နှံ့မလာအောင်ဗိုင်းရပ်စ်ကူးစက်သူရှိလာရင်လဲပေါ်ထုတ်ခွဲထားကုသဖို့လုပ်ရင်ပြည်နယ်တစ်ခုနဲ့တစ်ခုနိုင်ငံနယ်နိမိတ်တွေပမာကန့်သတ်စည်းချရင်ကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖြတ်ရေးအကြီးအကျယ်လုပ်ကြပါတယ်။ WHO ဘက်ကလည်းတရုတ်နိုင်ငံတွင်ပြည်နယ်တစ်ခုချင်းစီရဲ့ကူးစက်မှုသေဆုံးမှုအရေအတွက်ကိုနေ့စဉ်ထုတ်ပြန်ပေးပါတယ်။တေဘီရေပီနယ်တခုချင်းစီရဲ့ဗိုင်းရပ်စ်ကူးစက်သေဆုံးစင်းကိုတော့မတ်လ15ရက်နေ့ကထုတ်ပြန်ခြင်းအမှတ်55မှာနောက်ဆုံးဖော်ပြခဲ့ပါတယ်။အဲဒီတေဘီရေပီနယ်တခုချင်းစီဗိုင်းရပ်စ်ပြန့်နှံ့မှုဖော်ပြခဲ့တဲ့နောက်ဆုံးစင်းမှာမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ယူနန်ပြည်နယ်မှာဗိုင်းရပ်စ်တွေ့တဲ့လူ184ယောက်နဲ့သေဆုံးသူ2ယောက်ပဲရှိခဲ့တာပါ။လက်ရှိချိန်ထိအဲဒီရလဝန်းကျင်လောက်နဲ့ပဲရပ်တန့်သွားခဲ့တာတွေ့ရပါတယ်။
ဒါဟာမြန်မာနိုင်ငံထက်ပိုကျယ်ဝင်ပြီးလူဦးရေ48တန်းကျော်ရှိတဲ့အဲ့ဒီရွတ်နံပြည်နယ်အနေနဲ့ဗိုင်းရပ်စ်အန္တရာယ်ကိုကောင်းကောင်းကာကွယ်ထိန်းချုပ်နိုင်တဲ့အနေအထားလို့ပြောနိုင်ပါတယ်။ဒါကြောင့်သူနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူအယောက်140ကျော်လာပြီးတရိတ်ရိတ်တက်လာနေတဲ့အပေါ်ရွတ်နံအစိုးရဘက်ကစိုးရိမ်နေတာသဘာဝကျပါတယ်။ဒါထောင်ရှေ့ပိုင်းကာလတွေမှာမြန်မာနိုင်ငံတည်းကနေဆက်ဖြတ်ပြီးတရုတ်နိုင်ငံတည်းသွားလို့သူတွေကိုလုံးဝပိတ်ပင်တာမျိုးမလုပ်သေးပဲနေဆက်ဂိတ်နာကဟိုတယ်တွေမှာပဲကိုယ်စီရင်နဲ့ကိုယ်စောင့်ကြည့်14ရက်ထားပြီးမှဝင်ခွင့်ပြုတဲ့စနစ်ကျင့်သုံးပါတယ်။မြန်မာနိုင်ငံဘက်မှာတော့တရုတ်ဖက်ချန်းဗိုင်းရပ်စ်ပြန့်နှံ့မှုပြင်းထန်နေခြင်းရင်းတထိတ်ထိတ်နဲ့ပြင်ဆင်စောင့်ကြည့်နေကြရတာပါ။နောက်ပိုင်းအခြေအနေဆိုးလာတော့တရုတ်လေကြောင်းလိုင်းတွေကိုတစ်ခုပြီးတစ်ခုပိတ်တာနဲ့အစပြုပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအများထင်ထားသလိုမိုင်ပေါင်းများစွာနယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံဘက်ကနေရောက်မလာခဲ့ပါဘူး။အင်္ဂလန်၊အမေရိကန်၊စင်ကာပူနဲ့ထိုင်းကပြန်လာတဲ့သူတချို့သူတို့တွေကနေတဆင့်အဆင့်ဆင့်ကူးစက်ခဲ့တာပါ။ငကိုတုံးကတရုတ်နိုင်ငံဘက်ကနေကူးစက်မှုတွေရှိလာနိုင်တယ်လို့တွေးထင်ခဲ့ပေမဲ့တကယ်ဖြစ်မလာခဲ့တာဟာမြမနယ်နိမိတ်နဲ့ထိစပ်နေတဲ့ယွန်းနန်ပြည်နယ်ရဲ့ကိုင်တွယ်ပုံယွန်းနန်ပြည်နယ်အတွင်းမှာကိုကူးစက်မှုနေခဲ့တဲ့အခြေအနေအောက်မှာမြန်မာနိုင်ငံကကံကောင်းသွားခဲ့တာမျိုးဖြစ်နိုင်ပါတယ်။ဒီအတွက်ကိုရိုနာဗိုင်းရပ်စ်ပြဿနာမှာမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံဟာစိုးရိမ်စရာနိုင်ငံတစ်ခုမဖြစ်ခဲ့ရုံမကအခုဆိုရင်မြန်မာကိုကူညီတဲ့အနေအထားတောင်ရောက်နေပါပြီ
။ကုန်ထုတ်လုပ်မှုတွေပြန်လုပ်နိုင်နေပြီဖြစ်တဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖြတ်ကူးသရေးအတွက်ဗိုင်းရပ်စ်စစ်ဆေးတဲ့စက်ကြီးတွေအသက်ရှူဆက်တွေPPE နဲ့မျက်နှာဖုံး mask လိုမျိုးပစ္စည်းတွေပေးပို့လှူဒါန်းနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကဆိုရင်ယူနန်ပြည်နယ်ကဆေးပညာဆိုင်ရာအကြံပေးတချို့ရောက်လာပြီးမြန်မာနိုင်ငံရဲ့ virus တိုက်ဖျက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးအကြံပေးတာမျိုးလုပ်ခဲ့ပါသေးတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကိုရိုနာ virus ပြဿနာနဲ့ပတ်သက်ရင်မြန်မာအတွက်တရုတ်နိုင်ငံဟာစိုးရိမ်စရာမဟုတ်လက်ရှိ virus ပြန့်နှံ့မှုအခြေအနေ၊ကုသပေးနိုင်မှုအခြေအနေ၊ပြည်လူထုကိုထိန်းချုပ်နိုင်တဲ့အခြေအနေတွေနဲ့မြန်မာနိုင်ငံရဲ့ရှေ့အလားလာသည်သာအိမ်နီးချင်းတရုတ်နိုင်ငံအတွက်စိုးရိမ်ပူပန်မယ်ဆိုရင်စိုးရိမ်စရာကိစ္စဖြစ်နေပါကြောင်းတင်ပြလိုက်ရပါတယ
်။ဒီကနေ့ပါရှင်ဖီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေနဲ့
Facebook Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။အစီအစဉ်နောက်ပိုင်းမှာတော့သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုတ်နဲ့လဲတေးလက်ဆောင်ပေးဦးမှာဖြစ်ပါရဲ့။အရင်ဆုံးနေ့တည်းစုံတောင်းပေးနေကြဆဲဖြစ်တဲ့သောရရှင်တွေကိုအထူးကျေးဇူးတင်ပါတယ်ဆိုရရင်နည်းနည်းနောက်ကျနေပြီဆိုပေမဲ့လည်းမင်္ဂလာနှစ်သစ်ဖြစ်ပါစေဆိုရရည်လေးပြောချင်ပါတယ်နော်။ပြီးခဲ့တဲ့တနင်္ဂနွေကလည်း VA သတင်းတောက်တွေရဲ့နှစ်သစ်စုံနဲ့ VA သောရရှင်တွေရဲ့နှစ်သစ်စုံတွေကိုစုစည်းပြီးတော့ပြောပြခဲ့တာပါ။နှစ်ဆက်တည့်ရနေ့တုန်းကလည်းဝါရှင်တန်က VOE အဖွဲ့သားတွေနှစ်သစ်ဆူတောင်းလေးတွေပြောသွားကြတာမလို့သောရရှင်တွေသဘောတကျနဲ့အစာရေးလာကြပါလေ။ VOE Radio သတင်းတွေကိုမလွတ်တမ်းနားထောင်တဲ့ဥလာထုံကတော့
မနက်လင်းအေဂျင့်ရဲ့အခါသမယမှာအင်မတန်မှနူးညံ့သိမ်မွေ့လာတဲ့ပြရဝါစကားစကားလှတွေနဲ့ VOE ဝိုင်းတော်သားတွေရဲ့မင်္ဂလာဆုမွန်စကားတွေကြောင့်ကပ်ပီးစိုးကြီးချင်းချောက်မှုကနေငင်းအေးသက်သာမှုကိုခံစားလိုက်ရလို့ဝမ်းမြောက်ဝမ်းသာပီတိဖြစ်ရပါတယ်တရင်ကြပြီးစိုးရင်စိတ်ပူနေကြရတဲ့ဝိုင်းတော်သားမဆုမွန်တယောက်ယောဂဆိုကြီးကင်းဝေးပါကြောင်းဝန်တာအာရတရင်စကားကိုကြားရတော့မင်းကလေးနဲ့ထတ်တူထမြဝန်တာပီတိဖြစ်ရပါကြောင်းပြောချင်ပါတယ်ဝိုင်းတော်သားအလုံးကာယောဂဆိုကြီးအန်ဒီရေကနေအထူးအထူးကင်းဝေးပါစေကြောင်းနှစ်သစ်ဆုမွန်တောင်းရတယ်လို့နှစ်သစ်တလျှောက်လုံးကျမ်းမာချမ်းသာကြပါစေလို့အထူးမြတ်တာပို့သလိုက်ရပါတယ်ခင်ဗျာဒုက္ခိအတ္တနံပရိယတန်တု
နှစ်သစ်တလျှောက်လုံးမှာကျန်းမာချမ်းသာပါစေဆိုတဲ့ဆုတောင်းအတိုင်းဥလာထုံကိုပြန်ပြီးတော့ထပ်တူဆုတောင်းပေးချင်ပါတယ်ရှင်။နော်ဆန်းအောင်ဆိုတဲ့သောရရှင်ကတော့ Radio Kick ကလေးက VOE ကိုအားပေးလာတာအခုခင်းနဲ့အမီလိုက်ပြီးတော့ရုပ်တံအစီအစဉ်ကိုပါအားပေးတဲ့ပြည်သက်ဖြစ်နေပါတယ်
။မင်္ဂလာပါ VOE အခုလိုမြန်မာနှစ်သစ်အချိန်အခါသမယမှာ VOE ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာကုကျမ်းမာပြီးတော့လူရင်းဆန္ဒအဝဝပြည့်စုံပါစေလို့ဆုပွန်ကောင်းတောင်းလိုက်ပါတယ်။ကျွန်တော်နော်ဆန်းအောင်ပါVOE ကိုဟိုးငင်ရလေးတဲကရီယိုတလုံးနဲ့အမြဲနားထောင်လာခဲ့ပါတယ်အခုချိန်ထိပါပဲအင်္ဂလိပ်စာကိုအရန်ဝါကနာပါတော့ VOE ကနေအပတ်စဉ်တင်ဆက်တဲ့ American Idiom အစီအစဉ်ဆိုရင်အရန်ကြိုက်ပါတယ်ဗျာနိုင်ငံရေးအကြောင်းဆိုရင်အရန်စိတ်ဝင်စားတဲ့အတွက်ကျွန်တော်တို့က VOE ကမရှိမဖြစ်ပါ VOE ကတင်ဆက်တဲ့အစီအစဉ်တိုင်းကိုကျွန်တော်နှစ်သက်ပါတယ်အရင်တုန်းကဆိုရင်အတန်ပဲကြားရတာအခုဆိုရင် VOE ကဝိုင်းတော်သားတွေကိုပါရုပ်တံမြင်နေရတော့အင်တန်ပျော်မိတယ်ဗျာ VOE ကိုစာရေးမယ်ဆိုပြီးတော့အမြဲစစ်စားခဲ့တာအခုကြတော့မှပဲနှစ်သစ်မင်္ဂလာဆုတောင်းစကားနဲ့အတူရေးလိုက်ရတာပါ VOE ဝိုင်းတော်သားတွေအားလုံးလည်းမြန်မာပြည်ကြီးကိုလွမ်းနေကြမှာပါမြန်မာပြည်ကိုလည်းလားလဲနိုင်ကြပါစေမြန်မာပြည်ကအရင်ကနဲ့မတူတော့ဘူးဗျရန်ကိုတိုးတက်နေပြီမြန်မာလူမျိုးတွေစိတ်တွက်ရောအရန်ကိုပြောင်းလဲနေကြပါပြီမြန်မာနိုင်ငံအကြောင်းကို online ပေါ်ကနေပြောနေတာမဟုတ်တော့ဘဲနဲ့မြန်မာပြည်ကိုလားလဲနိုင်ကြပါစေနော် Happy New Year ပါ VOE
ဆိုဆိုဆိုရဲတော်ရရှင်ကတော့ VOE ကိုအားပေးတာ230ကျော်ရှိပါပြီ။အစီအစဉ်အားလုံးနဲ့ကြိုက်ပါတယ်။ကမ္ဘာသတင်းနားထောင်ရတာအားမရလို့မိနစ်များများလွှင့်ပေးခြင်းပါတဲ့။ကျေးဇူးပြုပြီးဒါလေးလုပ်ပေးပါလို့ပြောလာပါတယ်။ဟုတ်ကဲ့ပါရှင်။အခုလောလောဆယ်ကျွန်တော်တို့စီမံကဒီ COVID ကမ္ဘာအကူးစက်ရောဂါကပ်ပေးကြောင်းဒီအခြေအနေကိုတိတိကျကျပြောရမယ်ဆိုတော့ VOE ရဲ့ညပိုင်းညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တစ်ခုကိုဆော့ချပြီးတော့ထုတ်လွှင့်ပေးနေရပါတယ်။ကျွန်တော်တို့ဝန်ထမ်းတွေအားလုံးကိုယ့်အိမ်မှာပဲကိုနေပြီးတော့အဝေးကနေအလုပ်လုပ်ကြရတာမလို့ပါ။ဒါကိုလည်းနားလည်လိမ့်မယ်လို့ထင်ပါတယ်နော်။ကျွန်တော်တို့မကြခင်အခြေအနေတွေပြန်ကောင်းပြီးတော့အကုန်လုံးပုံမှန်ရုံးမှပြန်ပြီးတော့အလုပ်လုပ်ရပြီးရုံးကနေပြီးတော့ကျွန်တော်တို့ VOE ရုံးချုပ်ကနေအတန်လွှင့်ပြီးဆိုတော့အားလုံးအစီအစဉ်တွေကိုအပြည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီမှာသောရရှင်တယောက်မေးလာတာကိုတက်ဆက်တက်ဖြေချပေးစမှာရဲ့ဒီသောရရှင်က Messenger ကနေလှမ်းမေးတာပါဒီကနေနားထောင်နေတာအဆင်ပြေပါတယ်ဒါမင်းညပိုင်း6နာရီတင်းကမြန်မာလိုမဟုတ်ဖ ೇನೆ အင်္ဂလိပ်လိုလာနေပါတယ်ည9နာရီနဲ့မနေ့6နာရီအစီအစဉ်တွေကမြန်မာလိုလာပါတယ်အားလုံးမြန်မာလိုရအောင်ဘယ်လိုလုပ်ပြီးတော့နားထောင်ရမလဲအကြံပေးဖို့တောင်းဆိုချင်ပါတယ်ဒါသောရရှင်တယောက်မေးလာတာပါနောက်ထပ်သောရရှင်လီစုခွာဖားဆိုတဲ့သောရရှင်ကတော့မင်္ဂလာပါကျွန်တော် VOE ရဲ့သတင်းတွေအများအားနားထောင်နေပါတယ်သတင်းတင်ပေးတဲ့ VOE ဝိုင်းတော်သားတွေကိုဖရဲသခင်အထူးကောင်းချီးပေးပါစေလို့ဆုတောင်းပေးလိုက်ပါတယ်တဲ့မေးစရာတစ်ခုရှိလို့ပါဒီကနေနားထောင်ရတာအဆင်ပြေပါတယ်ဒါပေမဲ့ညပိုင်း6နာရီခွဲသတင်းကမြန်မာလိုမဟုတ်ဖက်နဲ့အင်္ဂလိပ်လိုလာနေပါတယ်ည9နာရီနဲ့မနေ့6နာရီအစီအစဉ်တွေတော့မြန်မာလိုလာပါတယ်အားလုံးမြန်မာလိုရအောင်ဘယ်လိုလုပ်ရမလဲအကြံပေးပါလို့တောင်းဆိုပါရစေတဲ့ဟုတ်ကဲ့ဒီသောရရှင်နားထောင်နေတဲ့ပုံစံအတိုင်းအဆင်ပြေပါတယ်ညနေ6နာရီခွဲအစီအစဉ်နားထောင်လို့မရဘူးဆိုတော့ကကျမတို့ကမလွှင့်လို့ဖြစ်ပါတယ်ရှင်။ခုနသောရရှင်ကိုပြောသွားသလိုပဲကျမတို့စီကအတန်မလွှင့်လို့အင်္ဂလိပ်လိုတွေလာနေတာပါ။ဒီမှာကျမတို့ဟိုအမြဲတမ်းထုတ်လွှင့်ပေးနေတဲ့အဲဟိုမနေ့ပိုင်းအစီအစဉ်နဲ့ညပိုင်းအစီအစဉ်မှာလည်းကျမတို့ဒီကိစ္စကိုကြော်ညာပေးနေပါတယ်နော်။အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ကျွန်တော်တို့ VOE မြန်မာဝိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသောရရှင်တွေပြောတာမှန်ပါတယ်။လောလောဆယ်ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုယာယီရက်ဆိုင်ထားပါတယ်။ ကျွန်တော်ကမနေ့6နာရီနဲ့ည9နာရီတွေမှာတော့ပုံမှန်အတိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်လို့ကုလသမဂ္ဂရှင်ကပြောသွားသလိုပဲအခြေအနေတွေအားလုံးပုံမှန်ပြန်ဖြစ်သွားရင်အစီအစဉ်တွေကိုပုံမှန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ် VOE အစီအစဉ်တွေကိုဆက်ပြီးတော့နားဆင်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်COVID-19 ကပ်ဘေးရောဂါကြောင့်နိုင်ငံအသီးသီးမှာရောက်ရှိနေတဲ့နိုင်ငံသားတွေကိုတက်ဆိုင်ရာနိုင်ငံတွေကနေပဲပြန်ပြီးတော့ခေါ်ဆောင်နေတဲ့သတင်းတွေလည်းနေ့စဉ်နဲ့အများကြားနေရပါတယ်เนาะဒီနေရာမှာဒီမြန်မာနိုင်ငံကလည်းဒီကိုရီးယားနဲ့ဂျပန်နိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်လာဖို့အတွက်ပြန်လာခြင်းတဲ့သူတွေကိုဒီလေရင်လေကြောင်းလိုင်းတွေစီစဉ်ပေးတယ်ဆိုပြီးတော့ဒီစနေနေ့ကပဲကြေညာသွားတာဖြစ်ပါတယ်ဒီနေရာမှာမလေးရှားနိုင်ငံကိုရောက်နေတဲ့မြန်မာတွေလည်းအခုလိုမျိုးပြန်လာခြင်းတွေဆိုပြီးတော့စာရေးလာကြတာရှိပါတယ်ဒီတော့ရှင်နေတဲ့မှာတော့နေမင်းဆိုတဲ့တော့ရှင်က
မင်္ဂလာပါဗျာမလေးရှားကနေအမိမိကိုပြန်ဖို့အခက်အခဲကြုံနေရပါတယ်ဗျာမြန်မာနိုင်ငံအစိုးရကဘာရီအစီအစဉ်ရှိတဲ့ဆိုတာဘာသတင်းမှမကြားရပါဘူးဖြစ်နိုင်ရင်အစိုးရကအကူအညီပေးဖို့တောင်းဆိုကြပါတယ်ဗျမလေးရှားကမြန်မာတွေခက်ခဲကြုံနေရပါတယ်လာကလည်းမရတတိယတွေကလည်းဘယ်လိုမှမသိအစားအသောက်အတွက်ပါခက်ခဲဖြစ်နေပါတယ်လေကြောင်းလိုင်းပြန်ဖွင့်ပြီးပြန်ခေါ်ယူပေးဖို့အကူအညီတောင်းပါတယ်ဗျာ VOE ကအကူအညီပြောပေးပါအောင်ခင်ဗျ
လေကြောင်းလိုင်းပြန်ဖွင့်ပြီးတော့မလေးရှားမှာရောက်နေတဲ့သူတွေကိုပြန်ခေါ်ပေးပါဆိုပြီးတော့ဒီသွားရှင်နေမင်းကပြောလာတာပါသူလိုပဲနောက်ထပ်ရေးလာတဲ့သွားရှင်တယောက်ကတော့ခက်တူတူပဲရေးလာတာပါဇင်မင်းထွန်းဆိုတဲ့သွားရှင်မှာသူကလည်းမေးထားတာကမလေးရှားကလေရင်လေကြောင်းလိုင်းနေဘတော့ပြန်ဖွင့်မှာလေတဲ့မလေးရှားကနေပြီးတော့ပြန်ကျင်နေပါပြီဆိုပြီးတော့ဒီသွားရှင်ဇင်မင်းထွန်းစာရေးလာပါတယ်ရှင်ဒါနဲ့ COVID-19 နဲ့ပတ်သက်ပြီးတော့ပဲရေးလာတဲ့နောက်ထပ်သွားရှင်တွေစာတွေကိုဆက်ပြီးတော့ဖော်ပြပေးသွားပါမယ်။ဒီမှာအင်ချန်မြေကအကျိုးဆောင်ဆိုတဲ့သွားရှင်ကတော့ဒီ COVID-19 နဲ့ပတ်သက်တယ်ဆိုရင်လေသူကဒီ COVID-19 ခရီးကြောင်အဆက်ယုံအလုပ်ယုံနေမှာအလုပ်သမားတွေဒုက္ခရောက်ပုံကိုရေးလာတာဖြစ်ပါတယ်။သူက VOE သတင်းသမားများခင်ဗျားတဲ့ဆက်ယုံနေပိတ်တာတော့ဟုတ်ပါတယ်လက်လဲလက်ခံပါတယ်။လာစားမယ်ဆိုတော့ကိုတော့မသိလို့မေးပေးစီချင်ပါတယ်တဲ့။အလုပ်သမားတွေကပေးနေရတဲ့ labor ကြီးကဘာလို့တာလဲသိနေတယ်။တကယ်လို့လာစားမဲ့လုပ်တယ်ဆိုရင်ဒီမှာအလုပ်သမားတွေဘာနဲ့စားကြမလဲတဲ့စဉ်းစားကြည့်ပါတယ်။ဟုတ်ကဲ့။ဒါကြောင့်မလို့လဲအခုလောလောဆယ်ပြဿနာတွေပေါ်နေတာလည်းဖြစ်ပါရဲ့နော်။ဒီလိုမျိုး labor ကြီးတို့ဘာလို့ပေးထားရတယ်ဆိုတော့ကလည်းဒီလိုရေးပေါ်အခြေအနေတွေမှာအလုပ်သမားတွေအလုပ်မစင်းနိုင်ရင်ဒါတွေကိုပြန်ပြီးတော့ထိမိဖို့အတွက်အလုပ်သမားတွေကကြိုတင်ပြီးတော့ငွေကြေးပေးပြီးတော့စုဆောင်တဲ့သဘောလည်းဖြစ်ပါတယ်။ဒါပေမဲ့အခုဒီသောရရှင်ကလာစားမဲ့ဆိုတာမေးလာတာမလို့ဒီကိစ္စကထောက်ပြပြီးတော့မေးတဲ့နယ်မေးခွန်းဖြစ်ပါတယ်နော်ဒီ COVID-19 ကပ်ရောဂါကြောင့်စိုးစပိုင်းအသွာလာရေလှုပ်လို့ရတဲ့အချိန်မှာနေရီပြန်သွားတဲ့လူတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်ဒီသောရရှင်ကတော့ပေါ့မြို့နယ်ကပါတဲ့ဒီသူတို့တွေဒေတာတွေမှာဖြစ်နေတဲ့နေရက်ပြန်လာတဲ့အလုပ်သမားတွေရဲ့ကိစ္စလို့ဒီသောရရှင်ရေးပြီးတော့မေးထားပါတယ
် COVID-19 ကပ်ရောဂါကြောင့်ဆက်ယုံတွေပိတ်အလုပ်တွေပိတ်လို့ရွာကိုပြန်လာတဲ့ပြည်တွင်းပြန်တွေကိုစာတင်ကြောင်းနဲ့14ရက်နေဖို့ကြေညာပြီးနောက်တရက်ကျတော့အိမ်ပြန်နေဖို့အိမ်မှာ14ရက်အပြင်မထွက်ပါဘူးဆိုတော့ဝန်ခံကတိလက်မှတ်ရေးထိုးခိုင်းပါတယ်ဒီမှာပြည်တွင်းပြန်တယောက်ကို1000ကျပ်ပေးဆောင်ရတဲ့သူတွေရှိတယ်လို့2000ကျပ်ပေးရတဲ့သူတွေလည်းရှိနေပါတယ်ဒီလိုဆက်ယုံတွေပိတ်အလုပ်တွေနားလို့ပြည်တွင်းပြန်အလုပ်လက်မဲ့ဖြစ်လို့ပြန်လာရသူတွေစီကအခုလိုငွေ1000 2000စတာတွေကိုတောင်းဝန်ရှိပါသလားဗျာအထက်လူကြီးတွေသိရှိနိုင်ဖို့ပေါင်းမြို့နယ်အုပ်ချုပ်ရေးမှုယုံနဲ့ကြောက်တိုင်ခင်အုပ်စုအုပ်ချုပ်ရေးတာဝန်ရှိသူတွေကိုသိစေချင်ပါတယ
်။ Okay ဒီတော့ရှင်ပြောတာကတော့ပြန်လာတဲ့လူတွေကိုဘာဖြစ်လို့ငွေ1000 2000ဒါတွေတောင်းနေရတာပါလေတဲ့တောင်းဝင်ရောတကယ်ရှိပါရဲ့လားတဲ့မျိုးနယ်ကသက်ဆိုင်ရာတွေဒီကိစ္စကိုသိရှိပြီးတော့စုံစမ်းပေးစေချင်ပါတယ်ဆိုပြီးတော့ VOE ကတက်စင်ပန်ကြားလာပါတယ်ရှင်။သောရရှင်ရရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာသောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မေတ္တာတည်းလဲဆောင်ဆက်ပြီးဖြောပြပေးဦးမှာဖြစ်ပါတယ်နော်။ကျွန်တော်တို့ view in မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မေတ္တာတည်းလဲဆောင်ခန္ဓာမှာဒီသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bami@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းဒီမှာတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရစင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုဆက်ပြီးတော့သောရစင်နေကိုမြတ်တာဒေလက်ဆောင်မြမသချင်းလေးတို့နဲ့ဖျော်ဖြေပေးကြပါတယ်The Four ဆိုတဲ့လူငယ်လေးယောက်နဲ့ဖွဲ့ထားတဲ့ဂီတအဖွဲတစ်ဖွဲ့ရဲ့ပြန်ဆိုတေးတပုတ်က Facebook စာမျက်နှာတွေပေါ်မှာအတော်လေးကိုပြန့်နှံ့ရေးပန်းစားနေပါတယ်နော်။သူတို့ရဲ့ဒီသချင်းမိုးလေးဖွဲ့ရုံဆိုတဲ့သချင်းနဲ့ထုတ်ပြပေးကြပါတယ်။ဒီသချင်းကမျိုးကြောမြန်ရဲ့နာမည်ကြီးသချင်းတပုတ်ဖြစ်ပြီးတော့အခု The Four အဖွဲ့ကပြန်ဆိုတော့လဲ Facebook စာမျက်နှာပေါ်မှာတဦးနဲ့တဦးလက်ဆင့်ကန်အဖြန့်များတဲ့သချင်းတပုတ်ဖြစ်ပါတယ်။ဒီသချင်းကို The Four အဖွဲ့ရဲ့မူကွဲဒီဆိုပုံကလည်းနားထောင်လို့ကောင်းလို့ VOA သောရရှင်နေနဲ့ဝေမျှခြင်းပါတယ်။The Four ဖွဲ့ကဒီသချင်းနဲ့ပတ်သက်ပြီးတော့ပြောထားတာမှာတော့ကျွန်တော်ငငယ်လေးကအရန်ကြွေခဲ့ရတဲ့သချင်းလေးပါစိုးခွင့်ပေးတဲ့ကိုမျိုးကျော်မြိုင်ကိုကျေးဇူးအများကြီးတင်ပါတယ်လို့သူတို့ရဲ့ YouTube စာမျက်နှာမှာရေးထားတာပါငူရင်မျိုးကျော်မြိုင်တည်ဆူထားတဲ့ The Four အဖွဲ့ပြန်ပြီးတော့စမ်းသစ်တည်ဆူထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့သချင်းလေးကိုအားလုံးနားဆင်ခံစားကြည့်ပါအောင်နော
်မိုးလေးဖွဲ့
ဒီဆိုထားရဲ့မိုးလေးဖွဲ့ရုံဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ The chain of the day your new chin day your way to the chin day and day the love way way
ဥစားပြီးထူးခြားဆန်းပြားသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။တောင်ကိုရီးယားနိုင်ငံကမူလာတန်းကျောင်းအုပ်ဆရာကြီးတယောက်ရဲ့ Disney ကတ်တွန်းရုပ်ရှင်တွေကဇက်ကောင် Elsa အဖြစ်တရုတ်ဆောင်ထားတဲ့ဗီဒီယိုတစ်ခုဟာအင်တာနက်မှာလူကြိုက်များနေပါတယ်။ကိုရိုနာကပ်ရောဂါကာလမှာအိမ်မှာပဲနေရတဲ့သူတွေအတွက် American ဆိုင်ကားဆရာမတယောက်နဲ့ Deity ဆရာမတယောက်တို့ပူးပေါင်းပြီး New Orleans မြို့ကလမ်းမတွေပေါ်မှာလိုက်လံဖျော်ဖြေပေးနေပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့ Mac Computer တို့ကတင်ဆက်ထားပါတယ်။တောင်ကိုရီးယားနိုင်ငံကမူလာတန်းကျောင်းအုပ်ဆရာကြီးတယောက်ရဲ့ Disney ကတ်တွန်းရုပ်ရှင် Frozen တွေကဇက်ကောင် Elsa အဖြစ်သရုပ်ဆောင်ထားတဲ့ဗီဒီယိုတစ်ခုဟာအင်တာနက်မှာလူကြိုက်များနေပါတယ်။တောင်ကိုရီးယားနိုင်ငံဘူဆန်မြို့ကဒေါန်ဆောင်းမူလာတန်းကျောင်းမှာဒီဗီဒီယိုကိုရိုက်ကူးခဲ့တာပါ။ ကျောင်းကြီးဖြစ်တဲ့ပတ်ဟေဂျွန်ကိုတိုင်းအယ်ဆာအဖြစ်တရုတ်ဆောင်ထားတာဖြစ်ပြီးကျောင်းမတက်ရပဲအိမ်မှာပဲနေနေရတဲ့ကျောင်းသားတွေကိုအားပေးဖို့ဖြစ်တယ်လို့သူကပြောပါတယ်။ကတ်တုန်းရုပ်ရှင်ဇက်ကောင်ထဲကအတိုင်းသပင်းရွှေရောင်နဲ့အပြာနုရောင်ဝတ်စုံပြည့်ဝတ်ဆင်ထားတဲ့ကျောင်းအုပ်ကြီးပတ်ခါလူမရှိတဲ့ကျောင်းထဲမှာဇက်ဝင်တဲ့ချင်းအော်ဆိုနေခဲ့တယ်လို့ဘေးကဆရာနှစ်ယောက်ကလည်းလက်လက်အမှုန့်လေးတွေကိုနှင်းအတူအဖြစ်လိုက်ဖြန်းပေးခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဧပြီလဇန်လောက်ကစပြီးလူတထောင်ကျော်မှထိန်းထားနိုင်တဲ့အတွက်အကန့်အသတ်နဲ့နိုင်ငံကိုပြန်ဖွင့်ပေးခဲ့ပါတယ်ခင်ဗျာ
။ကိုရိုနာပြည်သူရောဂါကာလမှာနေမှာပဲနေကြရတဲ့သူတွေအတွက်အမေရိကန်ဆက်သားဆရာမတရားဖြစ်တဲ့ဆာရာဂရန်နဲ့တရော့တီဆရာမအန်နာရော့စနော့စကာတို့ပူးပေါင်းပြီးတော့နယူးအော်လင်းမြို့ကလမ်းမာရီပေါ်မှာလိုက်လံဖျော်ဖြေပေးနေကြပါတယ်။mobile music box တစ်ခုကိုဖန်တီးပြီးတော့စိုက်ကားနဲ့တယောထူမြို့ပတ်ဖြောပြနေကြတာပါ။လူအီစီယာနာပြည်နယ်နယူးအော်လင်းမြို့ဟာပုံမှန်ဆိုရင်တော့လမ်းမရီပေါ်မှာအတီးအမုတ်တွေဘားတွေနဲ့စီကားနေတဲ့လေးရှိပြီးဧပြီလ22ရက်နေ့ကနေမေလ2ရက်နေ့အထိကျင်းပနေကြဖြစ်တဲ့ Jazz Heritage ပွဲတော်ဆိုရင်လည်းခီးသွားဧည့်သည်ပေါင်းထောင်နဲ့ချီကိုဆွဲဆောင်လေးရှိတဲ့မြို့တစ်ခုဖြစ်ပါတယ်။ဒါမဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကာလမှာအသွားအလာတွေပွဲလန်းပြင်တွေကိုကန့်သတ်ထားတဲ့အတွက်ကြောင့်မြို့ဟာတိတ်ဆိတ်နေပြီးတော့နေနေမှာနေနေရတဲ့သူတွေအတွက်အခုလို live တေးဂီတာနဲ့ဖျော်ပြတာကစိတ်အပြောင်းလဲတစ်ခုဖြစ်စေမှာပါလို့ပြောဆရာမရော့စနော့စကာကပြောပါတယ်။ငွေကြေးတစ်စုံတစ်ရာရရှိမယ်ဆိုရင်တော့တစ်ချောက်ကိုဖြစ်ပေမဲ့လို့လည်းငွေရရမရရသူတို့ကတော့ဒီအစီအစဉ်လေးကိုဆက်ပြီးတော့လုပ်သွားမယ်လို့ပြောပါတယ်ရှင်။
ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကာလအတွင်းနိုင်ငံသားအလုံသမားရှားပါးသွားတဲ့အတွက်နိုင်ငံသားတွေကိုယ်တိုင်လဲရမြေတဲ့အလုပ်ဆင်းလုပ်နေရပါတယ်။ပုံမှန်ဆိုရင်တော့စိုက်ပျိုးရေးလုပ်ငန်းမှာလုပ်ကင်ရတဲ့အလုပ်တွေဟာအချိန်အကြာကြီးလုပ်ရသလိုပင်ပန်းပြီးလောခနေနေပဲရတဲ့အတွက်လဲအင်္ဂလိပ်လူမျိုးတွေမလုပ်ကြပါဘူး။တချို့ရာသီတွေမှာဆိုရင်နိုင်ငံသားအလုံသမားရှားပါးပြီးမရနိုင်တဲ့အတွက်တချို့တီးနှံစိုက်ခင်းတွေထဲမှာအပုတ်ခံလိုက်ရတာမျိုးတွေရှိတတ်ပါတယ်။ဆိုင်ပြိုးမြေနဲ့စီးပွားရေးအဖွဲ့ CLA ရဲ့အချက်အလက်တွေအရဒီနှစ်ဗြိတိန်မှာဆိုင်ပြိုးရေးအလုပ် 8,000 လောက်လိုအပ်နေပြီးတော့စုခူးချိန်ရောက်နေပြီဖြစ်တဲ့အတွက်လည်းအချိန်နဲ့အမျှအရေးကြီးနေတာပါကိုရိုနာဗိုင်းရပ်စ်ကြောင့်ခီးအသွားအလာတွေကန့်သတ်ထားတဲ့အချိန်မှာနိုင်ငံသားလုံသားတွေရဖို့မလွယ်ကူပါဘူးလန်ဒန်မြို့အရှိတောင်ဘက်ကန့်ဒေတာကတီးနှံဆိုင်ပြိုးသူတဦးကတော့သူ့စီမှာအလုပ်လေးလက်နေရ180အတွက်ရှောက်ထားသူ900လောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုညီတော်မျိုးမှာနေထိုင်သူတွေအနေနဲ့ COVID-19 ကပ်ရောဂါရှိမရှိဆိုတာကိုစေးဆိုင်နေမှာမကြခင်စစ်နိုင်တော့မှာဖြစ်တယ်လို့ညီတော်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးဖို့အတွက်စီးဆိုင်9000ကိုခွင့်ပြုသွားမှာဖြစ်ပြီးတော့တနေ့ကိုစမ်းသပ်မှုပေါင်း4000လောက်လုပ်နိုင်ဖို့ရည်မှန်းထားတယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးကိုမိုကပြောပါတယ်။ဒါပြင်ညယောမျိုးကဆေးရုံ4ခုမှာအလုပ်လုပ်နေတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဗိုင်းရပ်စ်ကိုခုခံနိုင်တဲ့ကိုယ်ခံအားရှိမရှိဆိုတာကိုလည်းစမ်းသပ်စစ်ဆေးခွင့်ရမှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံတော်မှာယောဂကူးစက်ခံရသူ9,300ရှိပြီးသေဆုံးသူ9,300ကျော်ရှိပါတယ်။ကမ္ဘာတော်မှာအခုဆိုရင်ယောဂကူးစက်ခံရသူစုစုပေါင်းနှစ်သိန်း9သိန်းကျော်လာပြီဖြစ်ပြီးတော့တည်ဆုံးသူလည်း9သိန်းကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာအာဆာဘမှာတော့စင်ကိုမာဒီကနေ့တရက်ထဲ COVID-19 ရောဂါပိုးကူးစက်သူ932ဦးရှိတဲ့အတွက်စုစုပေါင်းပိုးကူးစက်ခံရသူ13,000ကျော်ရှိသွားပြီဖြစ်ပါတယ်ဂျပန်နိုင်ငံမှာတော့ဒီကနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ82ဦးရှိတဲ့အတွက်ဒါဟာဧပြီလ1ရက်နေ့နောက်ပိုင်းမှာကူးစက်မှုအနည်းဆုံးဖြစ်တယ်လို့ကျူတိုသတင်းကဖော်ပြပါတယ်ဂျပန်မှာပိုးကူးစက်ခံထားသူ13,000ကျော်နဲ့တည်ဆုံးသူ360ရှိပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ယောဂကူးစက်ခံသူ9,500ကျော်နဲ့တည်ဆုံးသူ900ကျော်ရှိပြီးဖြစ်ပြီးတော့မလေးရှားမှာတော့ယောဂကူးစက်ခံထားသူ9,900ကျော်နဲ့တည်ဆုံးသူ98ဦးရှိပါတယ်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံသူ2ဦးထပ်မံတွေ့ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်တဲ့အတွက်အခုဆိုရင်ယောဂကူးစက်ခံသူဖြစ်အတီးပြုတ်သူ146အထိရှိသွားပြီဖြစ်ပါတယ်ဒီနေ့မနက်9နာရီကထုတ်ပြန်ချက်အရသခိုင်းမျိုးကအသက်48နှစ်အရွယ်အမျိုးသားတဦးနဲ့ရန်ကုန်တိုင်းကမာရွတ်မြို့နယ်ကအသက်32နှစ်အရွယ်အမျိုးသားတဦးမှာယောဂကူးစက်နေတာတွေ့ခဲ့ရတာပါတဦးကတော့မကြသေးခင်တုန်းကပြိပခီးသွားခဲ့ဘူးသူဖြစ်ပြီးနောက်တဦးကတော့ယောဂပိုးကူးစက်သူနဲ့ထိတွေ့ခဲ့သူဖြစ်တယ်လို့ပြောပါတယ်အခုချိန်ထိတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ9ယောက်ရှိပါတယ် လက်ရှိလှုပ်ဆောင်နေတဲ့ယောဂထိန်းချုပ်ရဲ့အစီအစဉ်တွေကိုမေလလယ်ထိဆက်လက်လှုပ်ဆောင်တော့မှာဖြစ်ပြီးတော့လူမှုအနေနဲ့ပူးပေါင်းပါဝင်ကြဖို့ကိုလည်းချမ်းမာရေးဝန်ကြီးဌာနကပန်ကြားထားပါတယ်။သောရရှင်တွေအခုနားဆင်ကြရတာကတော့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.